Welcome to the Voice of America in Burmese.
မင်္ဂလာညချမ်းမှာတော်ရရှင်များရှင် VOA American တန်ကနေ2023ခုနှစ်ဖေဖော်ဝါရီလ3ရက်တောက်ကြနေညပိုင်း VOA မြန်မာပိုင်းစီစဉ်နေကိုမြန်မာစံတော်ချိန်ည9:00ကနေ10:00အထိ American ပြည်ထောင်စု Washington DC မြို့တော်ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်ကျမတို့ရဲ့ Radio ထုတ်လွှင့်ချက်တွေကိုရုပ်သံကပါဓာတ်ရိုက်ရှုစားနိုင်ကြပါတယ်ရှင်ဒီစီစဉ်နေကိုလိုင်းဒိုမီတာ1925နဲ့32တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်ဒီညရဲ့အစီအစဉ်မှုကကျမစုမော်ပါရှင်
မင်္ဂလာညချမ်းပါရှင်ဘီအန်ပေါင်ကင်းဝေးကြပါစေကျမခင်ပြထွေးပါမြန်မာစစ်ကောင်စီရဟတ်ရင်တစင်းကိုဒီကနေ့ပြစ်ချနိုင်ခဲ့တယ်လို့ NUG ကာကွယ်ရေးဝန်ကြီးဌာနကပြောပါတယ်ဒီကနေ့အာဆီယံနိုင်ငံသားရေးဝန်ကြီးတွေရဲ့ညှိနှိုင်းဆွေးနွေးပွဲမှာတော့မြန်မာရေးကိုအဓိကဆွေးနွေးခဲ့တဲ့အကြောင်းအင်ဒိုနီးရှားနိုင်ငံသားရေးဝန်ကြီးကပြောပါတယ်ယူကရိန်းကိုရောက်နေတဲ့ EU ဥရောပသမဂ္ဂခေါင်းဆောင်တွေနဲ့ယူကရိန်းသမ္မတတို့ဒီကနေ့ထိပ်သီးဆွေးနွေးပွဲကျင်းပပါတယ်ဒီလိုထိတ်တန့်ရောက်တဲ့နေ့ကိုတင်ပြပေးဖို့ရှိပါတယ်ရှင်
ဟုတ်ကဲ့ပါရှင်ဒီလိုမျိုးထိတ်တန့်ရောက်သတင်းတွေကိုမကြခင်မှာထုတ်လွှင့်ပေးဖို့ရှိသလိုဒီညအတွက်သောရရှင်တွေကိုတင်ဆက်ပေးမယ်သတင်းပေးဖို့ချက်တွေထဲမှာဆိုရင်တော့ဆရနာသိန်းနဲ့နှစ်ပြည့်ချိန်မှာပဲနိုင်ငံဟာတာမန်မဟုတ်တဲ့အခြေအနေဆိုပြီးတော့စစ်ကောင်စီကနိုင်ငံတော်အာဏာကိုနောက်ထပ်6လသက်တမ်းတိုးပြီးတော့ယူခဲ့ပါတယ်ဒီသက်တမ်းအတွင်းမှာရွေးကောက်ပွဲဖြစ်နိုင်ခြင်းနဲ့ပတ်သက်လို့စစ်ကောင်စီဘက်ကဘာတွေဆောင်ရွက်နေပါသလဲ
6လတော့အတွင်းထဲမှာတော့ကျွန်တော်တို့ကရွေးကောက်ပွဲလုပ်ဖို့အတွက်ဒါဒီနေ့ဖန်ပြီးတာတို့ပြီးရင်ရွေးကောက်ပွဲလုပ်ဖို့အတွက်အင်ဂျင်အေဂျင့်မှုရှိအောင်လုပ်တာတော့ပဲသူတို့ဆောင်ရွက်နိုင်မယ့်အနေအထားရှိပါလေ
။စစ်ကောင်စီပြောခွင့်ရဗိုလ်ချုပ်ဇော်မင်းထွန်းနဲ့ဆက်သွယ်မေးမြန်းချက်အပြည့်စုံမကြခင်မှာနားဆင်ရပါမယ်ရှင်။နောက်စစ်ကောင်စီတပ်ရဲ့ဝေဟင်မြေဟင်စစ်စင်ရေးတွေကြောင့်မကိုးတိုင်းစောဘက်ကခိုလုံနေကြရတဲ့ချင်းပြည်နယ်ကံဘတ်လက်ဘက်ကစစ်ပြေးဒုက္ခတွေတဲ့အခြေအနေကိုလည်းနောက်ပိုင်းမှာတင်ဆက်ပေးမှာပါ။နောက်ပိုင်းမှာတော့ဒီမြန်မာနိုင်ငံမှာဆရနာတိန်နှစ်နှစ်ပြည့်အထူးစီစဉ်အထူးသတင်းဆောင်မတွေအပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပေးဖို့ရှိပါတယ်။ခုရင်ဆုံးကတော့ထိတ်တန့်ရောက်သတင်းတွေကိုမက်ခင်ဖြူထွေးနဲ့အတူကျမစုမွန်တင်ဆက်ပေးပါမယ်ရှင
်။ယူကရိန်းနိုင်ငံ EU အဖွဲ့ဝင်ဖြစ်လာရေးကြိုးပမ်းနေတာတွေကိုထောက်ခံအားပေးသွားမယ့်အကြောင်းဥရောပကောင်စီအကြီးအကဲကဒီကနေ့ကတိပြုပြောဆိုပါရယ်။ဒီကနေ့ကျင်းပတဲ့ EU ဥရောပသမဂ္ဂခေါင်းဆောင်တွေနဲ့ယူကရိန်းသမ္မတဗိုလိုဒီမီယာဇာလန်စကီတို့ရဲ့ထိပ်သီးဆွေးနွေးပွဲကိုတက်ရောက်ဖို့အတွက်ကိဗ်မြို့တော်ကိုရောက်နေတဲ့ဥရောပကောင်စီအကြီးအကဲ Charles Michael က Twitter လူမှုကွန်ရက်ကနေတင်ပြဆိုလိုက်ကြပါ။ Ukraine ရဲ့ EU ဖွဲ့ဝင်ရှောက်ထားမှုကိစ္စလက်ရှိ Ukraine ပြည်ပခန့်နဲ့ပတ်သက်လို့ EU ရဲ့တုံ့ပြန်ချက်ကုညီကယ်ဆယ်ရေးနဲ့ပြည်လဲတိဆောက်ရေးကြိုးပမ်းမှုတွေအပြင်ကမ္ဘာလုံးဆိုင်ရာစားနပ်ရိက္ခာဖူလုံရေးကိစ္စတွေကိုဒီနေ့ထိပ်သီးဆွေးနွေးပွဲမှာအဓိကထားပြီးတော့ဆွေးနွေးကြတာပါ။ EU ဖွဲ့ဝင်ဖြစ်လာဖို့အတွက် Ukraine ဘက်ကရှောက်ထားမှုအစ်င့်တိုင်းကိုအစွမ်းကုန်ပတ်ဖို့ကူညီပေးသွားမယ်လို့ဥရောပကောင်စီအကြီးအကဲကပြောပါတယ်။ရုရှားရဲ့ကြွကြော်မှုတွေနဲ့ရင်ဆိုင်နေရတဲ့ယူကရိန်းပြည်သူတွေနဲ့အတူအခိုင်အမာရပ်တည်နေတဲ့အကြောင်းနဲ့ပုံမခိုင်မာအားကောင်းတဲ့ပူးပေါင်းဆောင်ရွက်မှုတွေလုပ်သွားမယ့်အကြောင်းကို EU ကော်မရှင်ဥက္ကဋ္ဌအာဆူလာဗွန်ဒီလွန်ယန်ကလည်းပြောဆိုချပါတယ်ရှင်
။တရုတ်ထောက်လန်းရေးမိုးပြန်ပူပေါင်းကြီးလို့တန်တရားရှိတဲ့မိုးပြန်ပူပေါင်းကြီးတစ်လုံးအမေရိကန်ပြည်ထောင်စုရဲ့ဝေဟင်အမြင့်မှာရက်အတော်ကြာပြန့်တန်းနေတယ်လို့အမေရိကန်အစိုးရကကြာသာပတေးနေ့ကပြောကြားခဲ့ပါတယ်ဒီကိစ္စနဲ့ပတ်သက်လို့သတင်းအချက်အလက်အတည်ပြုနိုင်အောင်စ조사နေပါတယ်လို့တရုတ်အစိုးရကတုံ့ပြန်ပါတယ်တရုတ်နိုင်ငံဟာနိုင်ငံတကာရဲ့ဥပဒေကိုလေးစားလိုက်နာတဲ့တိုင်းပြည်ဖြစ်ပြီးတော့တခြားနိုင်ငံရဲ့လေကြောင်းပိုင်နက်ကိုချိုးဖောက်မှာမဟုတ်ကြောင်းတရုတ်နိုင်ငံသားရေးဝန်ကြီးဌာနပြောခွင့်ရကဒီကနေ့သတင်းစာရှင်းလင်းပွဲမှာပြောသွားပါတယ်တိုက်ချင်းပြစ်မဇိုင်းဒုံးကြီးတွေထားတဲ့အမေရိကန်လေတပ်အခြေစိုက်စခန်းတစ်ခုရှိတဲ့အမေရိကန်အနောက်မြောက်ပိုင်းကမော်ဒနာပြည်နယ်ရဲ့ကောင်းကင်မှာမိုးပြန်ပူပေါင်းကြီးကိုဗုဒ္ဓဖူးနေ့ကတွေ့ရှိခဲ့တာဖြစ်ပါတယ်။အဲ့ဒီမိုးပြန်ပူပေါင်းကြီးဘယ်ကိုသွားနေတယ်ဆိုတာကိုမြောက်အမေရိကလေကြောင်းကာကွယ်ရေးကာကွယ်ကဲရေးဌာန NORD ကခြေရခံပြီးတော့အလိုက်ကြည့်နေပါတယ်ရှင်။
အင်ဒိုနီးရှားနိုင်ငံဂျကာတာမြို့တော်မှာကျင်းပတဲ့အာဆီယံအရှေ့တောင်အာရှနိုင်ငံသားရေးဝန်ကြီးတွေရဲ့ညှိနှိုင်းရေးကောင်စီအစည်းအဝေးပထမနေ့မှာမြန်မာအရေးကိုအဓိကဆွေးနွေးကြပါတယ်။မြန်မာအရေးအချက်အသေးကိစ္စကိုအဓိကအနေထားဆွေးနွေးခဲ့တာဖြစ်တယ်လို့အင်ဒိုနီးရှားနိုင်ငံသားရေးဝန်ကြီးရက်နိုမာဆူဒီကပြောပါတယ်
။ The meeting is dedicated to discuss the Myanmar issue in an open, in-depth
မြန်မာရေးကိစ္စကိုမိသားစုတွေလိုပြောစရာရှိတာတွေကိုပွင့်ပွင့်လင်းလင်းနဲ့ထဲထဲဝင်ဝင်ပြောဆိုဆွေးနွေးဖို့အတွက်ရည်ရွယ်ချင်းပါတဲ့အစည်းအဝေးဖြစ်ပါတယ်။အာဆီယံအလက်ကြားဥက္ကဋ္ဌအနေနဲ့အင်ဒိုနီးရှားနိုင်ငံကမြန်မာအရေးကိုဘယ်လိုချင့်ကပ်ကင်တွယ်သွားမလဲဆိုတာကျွန်မတင်ပြခဲ့ပါတယ်။အာဆီယံဘုံသဘောတူညီချက်၅ရပ်ကိုအဓိကလက်ကင်ထားပြီးဆောင်ရွက်သွားမှာဖြစ်ပါတယ်လို့ဆိုပြီးအင်ဒိုနီးရှားနိုင်ငံသားရေးဝန်ကြီးရက်နိုမာဆူဒီကသတင်းစာရှင်းလင်းပွဲမှာပြောကြားသွားခဲ့တာပါ။ဒီလိုဆောင်ရွက်မဲ့ကိစ္စတွေကိုအဖွဲ့ဝင်နိုင်ငံတွေကလည်းထောက်ခံတဲ့အကြောင်းနဲ့တိတာထင်ရှားတဲ့တိုးတက်မှုတွေရလာအောင်တိုက်တွန်းဆောင်ရွက်သွားမယ်လို့လည်းနိုင်ငံသားရေးဝန်ကြီးမာဆူဒီကပြောကြားခဲ့ပါတယ်။မြန မြန်မာနိုင်ငံရဲ့အခြေအနေဟာအာဆီယံအဖွဲ့ရဲ့ယုံကြည်စိတ်ချရမှုကိုစမ်းသပ်နေပြီးဒီစမ်းသပ်မှုကိုဒေသတွေမှာရင်ဆိုင်နေရတဲ့အကြောင်းလဲဝင်ကြီးမာဆူဒီကအစည်းအဝေးအစမှာပြောဆိုသွားပါတယ်။နှစ်ရက်တာကျင်းပမဲ့အာဆီယံနိုင်ငံသားရေးဝင်ကြီးတွေရဲ့ဆွေးနွေးပွဲမှာမြန်မာစစ်ကောင်စီနိုင်ငံသားရေးဝင်ကြီးတစ်ဦးတန်းဆွေကိုဖိတ်ကြားခြင်းမရှိဘဲမြန်မာနိုင်ငံဘက်ကနိုင်ငံရေးအရာကိုစားမပြုတဲ့သူကိုသာတက်ရောက်ဖို့အာဆီယံဘက်ကဆုံးဖြတ်ထားတယ်လို့မြန်မာစစ်ကောင်စီဘက်ကလည်းဒီဖိတ်ကြားချက်ကိုညှင်းပယ်ထားပါတယ်။အာဆီယံနိုင်ငံသားရေးဝင်ကြီးတွေရဲ့ဆွေးနွေးပွဲမှာမြန်မာအရေးအပြင်တောင်တရုတ်ပင်လယ်ရေပိုင်နဲ့အရေးကိစ္စ၊စားနပ်ရိက္ခာ၊စွမ်းအင်နဲ့လုံခြုံရေးဆိုင်ရာပူးပေါင်းဆောင်ရွက်ရေးကိစ္စတွေကိုဆွေးနွေးကြတာဖြစ်ပြီးတော့အာဆီယံကအားကြီးနိုင်ငံတွေရဲ့တဆင့်ခံအတုံးချတာမျိုးအဖြစ်ခံမှာမဟုတ်ဘူးလို့အလက်ကျဥက္ကဋ္ဌအင်ဒိုနီးရှားနိုင်ငံကပြောဆိုခဲ့ပါတယ်ရှင်
။စစ်ကောင်စီတပ်တွေနဲ့ပြည်သူ့ကာကွယ်ရေး PDF ပူးပေါင်းတပ်တွေတိုက်ပွဲဖြစ်ပွားနေတဲ့စကိုင်းတိုင်းဟုံးမလင်းမြို့နယ်ရွှေပြည်အေးမြို့တစ်အနားမှာစစ်တပ်ရဲ့ရဟတ်ရင်တစ်စင်းကိုပြစ်ချနိုင်ခဲ့တယ်လို့ NUG အမျိုးသားညီညွတ်ရေးအစိုးရကာကွယ်ရေးဝန်ကြီးဌာနကသတင်းထုတ်ပြန်လိုက်ပါတယ်စစ်ကူတွေကိုလာပြီးတော့ခြားတဲ့စစ်ရဟတ်ရင်၄စင်းတဲ့ကတစင်းကိုပြစ်ချခဲ့တာလို့ဟုံးမလင်းဒေသခံတဦးကပြောပြပါတယ
်ညနေပိုင်းတော့ဒီရဟတ်ရင်စစ်ကူတွေလာဟိုကရဟတ်ရင်အမိုင်းစံပြီးတော့ဟုံးမလင်းမှာဒီတက်ချက်ပြောဟုံးမလင်းမှာအဲ့ဒီဟိုနေရာတော့များရှိတယ်ရှိတော့အဲ့ဒီဒီကိုတော့ပို့ပို့အချိန်မှာတို့ဒီကံပြီးတော့တွားလာလို့ကျွန်တော်ဒီတက္ကသိုလ်ကကိုယ်ကတက္ကသိုလ်ပြစ်ချပြစ်ချနိုင်ရတာပေါ့ကျွန်တော်တို့တိရဒီလိုဒီလက်နက်ကြီးနဲ့ပြစ်တယ်လို့တော့ပြစ်ထားတယ်ဒါပေမဲ့ဘာလဲလက်နက်ကျွန်တော်တို့တော့ပြစ်တယ်ဆိုတော့ဒီလိုမပြစ်အောင်ဟုတ်မိကြောက်ကြတယ်နောက်မိရတယ်ပေါ့မိကြောက်ကြတယ်အဲ့ဒီဟိုမှာနိုင်လိုက်တယ်နိုင်လိုက်တော့ခါတယ်ဒီကိုတန်းပြည့်ရခါတယ်ဒီမျိုးထိုးချသွားတယ်ပေါ့
ဒီစစ်ရဟတ်ရင်ပြတ်ကြအောင်လို့ပြည်သူကာကွယ်ရေးတပ်မတော် PDF ခန်းနီးခရိုင်တရင်တ Homelin HPDF 124HPDF, HPDF, Mojo, ပြည်သူ့ကာကွယ်ရေးအဖွဲ့များပါကဖနဲ့မဟာမိတ်တပ်ပေါင်းစုတွေကရဟတ်ရင်ကိုပြတ်ကြအောင်တိုက်ခိုက်နိုင်ခဲ့တယ်လို့ NUG ကာကွယ်ရေးဝန်ကြီးဌာနရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။အဲ့ဒီတိုက်ပွဲအတွင်းမှာတော့ပြည်သူ့ကာကွယ်ရေးတပ်ဖက်ကရဲဘော်2ဦးကြာဆုံးခဲ့တယ်လို့လည်းထုတ်ပြန်ချက်မှာဖော်ပြပါတယ်ရှင်။
ဒီ American အတန်းညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9:00ကနေ10:00အထိလိုင်းဒိုမီတာ19 kHz 15953ညလိုင်းဒိုမီတာ25 kHz 11803ညလိုင်းဒိုမီတာ32 kHz 9335တို့အပြင်စနေတနင်္ဂနွေမှာလိုင်းလံမီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ခင
်ဗျာ။ပေါကြညာနောက်ဆုံးရသတင်းတွေကိုဆက်ပြီးတော့တင်ပြပေးသွားပါမယ်ရှင်။တောင်ကိုရီးယားတရားရေးဝန်ကြီးဟောင်းလည်းဖြစ်အရင်သမ္မတမွန်ဂျဲအင်လက်ထက်အကြီးတန်းအကြံပေးတဦးလည်းဖြစ်တဲ့ချိုကွတ်ကိုလိန်လယ်မှုအကျင့်ပြချဆောင်မှုတွေနဲ့တောင်ကိုရီးယားတရားရုံးကဒီနေ့ထောင်နဲ့နှစ်နှစ်ချမှတ်လိုက်ပါတယ်။သူ့တဲ့သားနဲ့သမီးကိုနာမည်ကြီးကျောင်းတွေမှာဝင်ခွင့်ရဖို့ဆွေရစရန်အထူးပြုလုပ်ခဲ့တာအပြင်သမ္မတဟောင်းမွန်ဂျဲအင်ရဲ့အကြီးတန်းအကြံပေးတာဝန်ယူခဲ့ချိန်တုန်းကလည်းတာဝန်အလွယ်သုံးစားလုပ်ခဲ့တဲ့ပြစ်မှုတွေနဲ့ထောင်နဲ့နှစ်နှစ်ချလိုက်တာပါ။အခုလိုထောင်ချလိုက်ပေမဲ့ထွက်ပြေးမဲ့သူမဟုတ်တာကြောင့်ချက်ချင်းဖမ်းဆီးဖို့ကိုတော့တရားရုံးကအမိန့်ထုတ်မထားသေးပါဘူး။အမှုအတွက်သူ့ဘက်ကအယူခံဝင်သွားမယ်လို့ချိုကပြောပါတယ်။ချိုရဲ့ဇနီးဖြစ်သူချောင်ကျွန်ရှင်းကိုတော့တားသမီးတွေကြောင်းဝင်ခွင့်ရဖို့လိန်လေခဲ့တဲ့အမှုတွေနဲ့အစောပိုင်းကတည်းကထောင်နဲ့လေးနေချမှတ်ထားပြီးဒီကနေ့မှတရားရုံးကနောက်ထပ်ထောင်နဲ့တနည်းတူချမှတ်လိုက်ပါတယ်။တားသမီးတွေကြောင်းကောင်းကောင်းတက်ခွင့်ရဖို့အခုလိုလှုံ့ဆော်ခဲ့တဲ့အတွက်ချိုကတောင်းပန်မိမယ်လို့သူ့လုပ်ခဲ့တာတွေကမမားဘူးလို့လည်းအကြင်ကြင်ညင်းဆိုနေပါတယ်ရှင်။
အမေရိကန်ပြည်ထောင်စုရဲ့မြောက်ပိုင်းဒေသတွေမှာတော့မကြုံစဘူးကြုံရတဲ့အဟေးလိုင်းတန်းကြောင့်တချို့နေရာတွေမှာအပူချိန်ကရေခဲမှတ်အောင်100ဒီဂရီဖာရင်ဟိုက်နီးပါးကျဆင်းသွားနိုင်တာမို့အန္တရာယ်ရှိတဲ့သတိပေးချက်တွေထုတ်ပြန်နေပါတယ်။အဟေးတန်းကရေခဲမှတ်အောင်30ဒီဂရီကနေ40ဒီဂရီလောက်ထိရှိမဲ့အချိန်မှာတနအီကိုမိုင်80နှုန်းနဲ့အေးခဲနေမဲ့လေပြင်းတွေတိုက်ခိုက်နိုင်တာမို့ဒီနှစ်ခုပေါင်းလိုက်တဲ့အခါမှာတော့အေးဒဏ်က100ဒီဂရီနီးပါးအထိရောက်သွားမှာဖြစ်တယ်လို့မိုးလေဝသဌာနကသတိပေးထားပါဗျ။အမေရိကန်တောင်ပိုင်းနဲ့အရှေ့ဘက်ကမ်းခြေနေရာတချို့မှာလည်းအေးဒဏ်လွန်ခဲ့ပြီးတော့လေပြင်းတွေတိုက်စီးနှင်းတွေကျနေတဲ့အတွက်လူပေါင်းများစွာလျှက်စစ်တပ်ကိုပြတ်တောက်ပြီးတော့အေးဒဏ်ကိုဆိုးဆိုးဝါးဝါးခံစားနေကြရပါတယ်ရှင်။ဖေဝါရီလ3ရက်နေ့တောက်ကြညရဲ့ထိတ်တန့်ရောက်သတင်းတွေကိုမက်ခင်ဖြူထွေးနဲ့အတူကျမစုမွန်တင်ဆက်ပေးခဲ့တာဖြစ်ပါတယ်ရှင်။အရင်ဆုံးစစ်ကောင်စီကနိုင်ငံတော်အာဏာကိုထတ်တိုးယူခဲ့တဲ့6လတပ်တန်းအတွင်းမှာရွေးကောက်ပွဲကျင်းပနိုင်ခြင်းနဲ့ပတ်သက်လို့စစ်ကောင်စီပြောခွင့်ရတဲ့ဆက်သွယ်မေးမြန်းထားတဲ့သတင်းကိုတင်ပြပေးကြပါမယ်။စစ်တပ်ကနေအာဏာယူခွင့်6လတပ်တန်းတိုးထားခြင်းအတွင်းမှာရွေးကောက်ပွဲကျင်းပဖို့ထက်တည်ငြိမ်ရေးကိုဦးစားပေးပြီးဆောင်ရွက်မယ်လို့စစ်ကောင်စီဘက်ကပြောပါတယ်။လာမယ့်6လအတွင်းရွေးကောက်ပွဲကျင်းပနိုင်အောင်တည်ငြိမ်ရေးပိုင်းကိုဦးစားပေးဆောင်ရွက်မယ်လို့စစ်ကောင်စီပြောခွင့်ရဗိုလ်ချုပ်ဇော်မင်းထွန်းက VOA မြန်မာပိုင်းကိုပြောခဲ့တာပါ။ဆက်သွယ်မေးမြန်းထားတဲ့ VOA သတင်းတော့မတ်မေခါကတင်ပြပေးပါမယ်ရှင်။
တာမန်မဟုတ်တဲ့အခြေအနေဆိုပြီးဖွဲ့စည်းပုံပါပုံမှ425ကိုတုံးပြီးစစ်ကောင်စီကနိုင်ငံတော်အာဏာကိုနောက်ထပ်6လထပ်တိုးယူခဲ့ပြီးတဲ့နောက်မှာပဲဒီတတန်းအတွင်းရွေးကောက်ပွဲဖြစ်နိုင်ခြင်းနဲ့ပတ်သက်လို့စစ်ကောင်စီပြောခွင့်ရသူကပြောဆိုခဲ့တာဖြစ်ပါတယ်တတန်း6လအတွင်းရွေးကောက်ပွဲတရက်ကျင်းပနိုင်မဲ့နိုင်ငံရေးတည်ငြိမ်အေးချမ်းမှုကိုဦးစားပေးလှုပ်ဆောင်မယ်လို့လည်းစစ်ကောင်စီပြောခွင့်ရဗိုလ်ချုပ်စုံမင်းထွန်းကပြောဆိုခဲ့ပါတယ
်အဒီကနေ့ပတ်သက်ပြီးကျွန်တော်ဒါကာလုံအစီအစဉ်ခါးကားနဲ့ပါလဲပါပြီးတာဖြစ်ပါတယ်ကဒီမြန်မာနိုင်ငံရဲ့ဒါလက်ရှိအခြေအနေပေါ့လွတ်လပ်ပြီးတရားမျှတလည်းရွေးကောက်ပွဲပြုလုပ်နိုင်တဲ့အခြေအနေတည်ငြိမ်အေးချမ်းရေးအခြေအနေကြီးကိုကျွန်တော်တို့ကဒါတွေကိုထက်တွေ့ဒီမှာရွေးကောက်ပွဲလုပ်မှာလွတ်လပ်တရားမျှတတဲ့ရွေးကောက်ပွဲဖြစ်မယ်လို့ကျွန်တော်တို့ယူဆပါတယ်အဒီအရာတွေဖြစ်ဖို့အတွက်ကျွန်တော်တို့အခြေအနေတွေပေါ့လိုအပ်တဲ့အခြေခံအချက်တွေအခြေအနေတွေပေါ့တော့ကျွန်တော်တို့ဒါလှုပ်ဆောင်လျက်ရှိတယ်လို့ပဲပြောချင်ပါတယ်6လတော့အတွင်းထဲမှာတော့ကျွန်တော်တို့ကရွေးကောက်ပွဲလုပ်ဖို့အတွက်အခြေအနေဖန်တီးတာတို့ပြီးရင်ရွေးကောက်ပွဲလုပ်ဖို့အတွက်ပြည်ရင်းအေးချမ်းမှုရှိအောင်လုပ်တာတော့ပဲကျွန်တော်တို့ဆောင်ရွက်နိုင်တဲ့အနေအထားရှိပါလိမ့်ရဲ့အဓိကတော့နိုင်ငံတည်ငြိမ်အေးချမ်းမှာကျွန်တော်တို့ဒီမှာကျဒီ2010ရွေးကောက်ပွဲအခြေအနေမျိုးပေါ့ဒီဖြစ်နိုင်အောင်ဆိုကျွန်တော်တို့အစွမ်းကုန်အကျိုးစားဆောင်ရွက်သွားမယ်လို့ဆိုလိုခြင်းဖြစ်ပါတယ်။
2023ဩဂုတ်လမှာရွေးကောက်ပွဲလုပ်မယ်လို့စစ်ကောင်စီအကြီးအကဲပူချုပ်မှုကြီးမင်းအောင်လှိုင်ကအရင်ကပြောဆိုထားပါတယ်။ဒါပေမဲ့မျိုးသားကာကွယ်ရေးနဲ့လုံခြုံရေးကောင်စီအစည်းအဝေးမှာတော့မြန်မာနိုင်ငံအခြေအနေဟာတာမန်အခြေအနေတစ်ခုမဟုတ်ဘူးဆိုတဲ့တုံ့တက်ချက်နဲ့စစ်ကောင်စီတပ်တန်းကို6လတူခဲ့တာပါ။မနေ့ကဒေသကာကွယ်ရေးတပ်တွေနဲ့စစ်ကောင်စီကြားတိုက်ပွဲတွေပြင်းထန်နေတဲ့စကိုင်း၊ချင်း၊မကွေး၊တနင်္လာရီ၊ပဲခူး၊မွန်၊ကရင်နဲ့ကယားပြည်နယ်တွေကမြို့နယ်38မြို့နယ်ကိုစစ်အုပ်ချုပ်ရေးကြီးညာလိုက်ပါတယ်။ဒါစစ်ကောင်စီကနိုင်ငံတော်အာဏာကိုတပ်တန်းတိုးထက်ယူပြီးနှစ်ရက်မြောက်မှာကြီးညာလာခဲ့တာပါ။အခုတပ်တန်း6လအတွင်းတည်ငြိမ်အေးချမ်းရေးကိုအစွမ်းကုန်ဆောင်ရွက်မယ်လို့စစ်ကောင်စီပြောခွင့်ရဗိုလ်ချုပ်စုံမင်းထွန်းကပြောပါတယ
်။ကျွန်တော်တည်ငြိမ်အေးချမ်းရေးအတွက်ကာကွယ်နဲ့အဒီရဲ့ဝန်ကြီးဌာနကဒါဝန်ကြီးတွေကိုကျွန်တော်တို့ဒုတိယဝန်ကြီးချုပ်ရဲ့စီမံခန့်ခွဲမှုအင်အားကောင်းကျွန်တော်လုပ်ခဲ့တယ်။ဒီရထားတာဒီပြည်ရင်အေးချမ်းရေးကိုရောကျွန်တော်ဖွံ့ဖြိုးတိုးတက်ရေးကိုရောပုံမူပြီးလှုပ်ဆောင်နိုင်အောင်ဆောင်ရွက်မယ်လို့ကျွန်တော်ညှိမှန်းထားပါတယ်။ညှိမှန်းထားတာဒီဒီမိုဆီနဲ့ဖက်ဒရယ်စနစ်ကိုအခြေခံတဲ့ပြည်ထောင်စုတည်ဆောက်ရေးဆိုတဲ့ဟာကိုပဲကျွန်တော်တို့အများကြီးညှိမှန်းထားတယ်။ပါတီစုံဒီမိုဆီနဲ့ခိုင်မာရေးကိုညှိမှန်းထားတယ်။စစ်ပေါင်ကျဲချင်းမကျဲချင်းဆိုတာဒီကတော့ကျွန်တော်ပြောချင်တာကလက်ခုပ်လိုပါပဲတစ်ဖက်တည်းပြီးလို့တော့ဒီလာနေအကြောင်းမရှိပါဘူးလုံခြုံရေးကိစ္စတွေခါခွေရေးကိစ္စတွေလုပ်နေလို့တစ်ဖက်မှာလည်းကျွန်တော်တို့ညဉ့်ရင်းနဲ့ပတ်သက်တဲ့လုပ်ငန်းတွေကိုကျွန်တော်တို့ဆောင်ရွက်လျက်ရှိပါတယ
်နိုင်ငံတော်မြို့နယ်ပေါင်း330မှာ198မြို့နယ်ပဲတည်ငြိမ်ပြီး132မြို့နယ်ကလုံခြုံရေးအရရယူဖို့လိုအပ်နေတဲ့အကြောင်းဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကဖေဖော်ဝါရီတရနေ့ကလုတ်တဲ့အမျိုးသားကော်ဝေးရေးနဲ့လုံခြုံရေးကောင်စီအစည်းအဝေးမှာတင်ပြထားခဲ့ပါတယ်။6လအတွင်းရည်မှန်းချက်ကတည်ငြိမ်အေးချမ်းရေးကိုဥတီလုပ်မယ်လို့စစ်ကောင်စီပြောခွင့်ရကပြောဆိုခဲ့တယ်လို့မနေ့ကလည်းမြို့နယ်38မြို့နယ်ကိုစစ်အုပ်ချုပ်ရေးတိုးမြှင့်လိုက်တာမို့စစ်ရေးတင်းမာမှုတွေနဲ့တိုက်ပွဲတွေပြင်းထန်လာမယ်လို့တုံ့သက်သူတွေကခန့်မှန်းကြပါတယ်။စစ်အာဏာသိမ်းနှစ်နှစ်အတွင်းနိုင်ငံတော်ဝန်တိုက်ပွဲအကြိမ်ကြီး 8,000 ကျော်ရှိခဲ့ပြီးဒါဟာအာဏာမသိရင်၁၀နှစ်အတွင်းကတိုက်ပွဲအရေးအတွက်ထက်နှစ်ဆနီးပါးမြင့်တက်ခဲ့တယ်လို့မြမမဟာဗျူဟာနဲ့မူဝါဒရေးရာ Institute ISB မြမရဲ့စစ်အာဏာသိမ်းနှစ်နှစ်ပြည့်စစ်တမ်းမှာဖော်ပြထားပါရှင
်စစ်တပ်ကနေပြီးတော့အာဏာထပ်တိုးပြီးတော့ယူခဲ့တဲ့6လတပ်တန်းအတွင်းရွေးကောက်ပွဲကျင်းပနိုင်ခြင်းနဲ့ပတ်သက်ပြီးတော့မမေခါကဆက်သွယ်မေးမြန်းတင်ပြပေးခဲ့တာဖြစ်ပါရှင်ဆက်ပြီးတော့စစ်ကောင်စီတပ်ရဲ့ဝေဟင်မြေပြင်ထိုးစစ်တွေကြားမှာအခက်ကြုံနေရတဲ့စောဘက်ကစစ်ပြေးဒုက္ခသည်တွေရဲ့အခြေအနေကိုတင်ပြပေးကြပါရယ်မကွေးတိုင်းစောမြွနယ်ဘက်မှာခိုလုံနေကြရတဲ့ချင်းပြည်နယ်ကံပတ်လက်မြို့နယ်တွေကစစ်ပြေးဒုက္ခသည်တွေဟာနေ့စဉ်လိုလိုစစ်တပ်ရဲ့ကုန်းချောင်းလေချောင်းဆေးလှုပ်ရှားမှုတွေကြောင့်နောက်ထပ်သူတို့အတွက်လုံခြုံမဲ့နေရာတွေစီကိုပြောင်းရွှေ့နေကြရပါတယ်ဒုက္ခသည်တွေအနေနဲ့လည်းအစားအသောက်နေထိုင်အခက်အခဲတွေနဲ့အကြီးအကျယ်ကြုံနေရပါတယ်ဒီသတင်းပေးပို့ချက်ကိုတော့မတ်စုမြတ်မွန်ကတင်ပြပေးပါမယ်ရှင
်ချင်းပြည်နယ်ကံပတ်လက်မြို့နယ်ထဲမှာဒေသခံချင်းကာကွယ်ရေးပူးပေါင်းအဖွဲ့နဲ့စစ်ကောင်စီတပ်တွေကြားတိုက်ပွဲကြောင့်ဒေသခံယာကနန်းဟာအိမ်နီးချင်းမကွေးတိုင်းစောမြို့နယ်တီကုန်းကျေးရွာဘက်မှထွက်ပြေးတိမ်းရှောင်နေကြတာနှစ်နှစ်နီးပါးရှိနေပါပြီ။စောမြို့နယ်နားကပေါတော်ကျေးရွာ၊ကျောက်ဆွဲကျေးရွာတို့ဝိုင်းအခုရက်ပိုင်းမှာတိုက်ပွဲတွေဖြစ်နေပြီးတော့စစ်ကောင်စီတပ်တွေရဲ့ထိုးစစ်ဆင်မှုတွေနေ့စဉ်လိုရှိနေတဲ့အပြင်ဝေဟင်ကနေစစ်လေရင်ပြန်တမ်းမှုတွေလည်းနေ့စဉ်လိုရှိနေတာကြောင့်ဒုက္ခသည်တွေစိုးရိမ်နေကြပါတယ်။ဒါကြောင့်ဘေးကင်းတဲ့တောတောင်တွေပဲပြောင်းရွှေ့ဖို့ပြင်ဆင်နေတယ်လို့စစ်ဘေးရှောင်ဒုက္ခသည်တယောက်က VOA ကိုပြောပါတယ်။
ထပ်ဆေးမှုအခြေအနေရှိတယ်လို့တော့ကြားရတယ်။နည်းနည်းလိုအပ်တဲ့ဟာတွေကပြင်ဆင်ထားတယ်။အနည်းငယ်ဒီမှာဆိုလို့ရှိရင်တော့တိုက်ပွဲတွေအများကြီးနေတယ်။အပေါ်နေတဲ့အပိတာမှာအစအစောင်းနေအစအပေါ်မှာရှိနေတယ်။ဒီကအေးရတယ်လို့တော့မရှိဘူးပဲကိုအေးချမ်းချမ်းနေရတယ်လို့တော့မရှိဘူးကျွန်တော်ကလည်းအဲ့လိုတင်းပုံထွားဖို့ဒီပြင်ဆင်ရတာနဲ့အချိန်ကကုန်နေတယ်အဲ့လိုတွေကတော့ဖြင်းလေးတွေကိုလုံချုံအတွက်တူးရတယ်အဲ့လိုမျိုးတော့ထဲမှာတဲလေးတွေထိုးရတယ်အခုထိကတော့မဆွေဖြစ်သေးဘူ
းစစ်ပြေးဒုက္ခတွေတွေဟာနေထိုင်ဖို့မလုံခြုံသလိုစားရေးတောက်ရေးအခက်အခဲတွေလည်းရင်ဆိုင်နေကြရပါတယ
်မင်းသားအဟာလိုက်ပြီးခါမှအာတခုလေးအထယ်လေးအော်တာမှာလူစုလို့ရှိရင်တော့ရကန်လေးတခုလေးရပြီးခါကအထယ်လေးထုတ်ရောင်းရတယ်နည်းနဲ့ပဲအနောက်ဖန်အောင်ဖြင်းစင်းရတာလည်းရှိတယ်။ဒါမှဆင်ပြေတာတော့မရှိဘူးအဆင်မပြေတော့အောင
်တချို့မိသားစုတွေဆိုရင်စားရရိတ်ခါပြက်လက်တဲ့အထိကြုံနေကြရတယ်လို့စစ်ပေးဆောင်ဒုက္ခတဲ့နောက်တစ်ယောက်ကလည်းပြောပြပါတယ်
။ဒီပါဝန်ကြီးဆိုတာလည်းပုံမှန်လေးညီကပြန်ဝဲနေတဲ့အချိန်ကျတော့ကျွန်တော်တို့လည်းလုံးဝမလုံချုံတဲ့အတိုင်းအတာများတော့ရောက်နေတယ်စာရေးတော်ရေးရတော့ကျွန်တော်တို့ဒီလိုပဲဟောပေါ့တချို့ကနေသားလေးလိုက်တယ်ခုတော့ပိုင်းဆိုတော့နေသားလည်းမရှိတော့ဘူးအခုကျတော့တော်တော်လေးအခက်ခဲပိုင်းမှာတော့ရောက်နေတယ်တချို့မိသားစုဆိုရင်တော့လုံးဝစာရေးတော်ရေးကပြန့်လန့်နေတဲ့အတိုင်းသာမှရှိတယ
်လနဲ့နှစ်နဲ့ချီစစ်ဘေးရှောင်နေကြရတဲ့ဒုက္ခတွေအတွက်လှူဒန်းမဲ့သူလည်းမရှိတော့တာကြောင့်အချင်းချင်းအဆင်ပြေတယ်လို့မျှဝေစားတောက်နေကြရတယ်လို့ပြောကြပါတယ်စစ်ကောင်စီဘက်ကတော့ချင်းပြည်နယ်ကံပက်လက်မြို့နယ်နဲ့မကွေးတိုင်းစောမြို့နယ်နှစ်ခုစလုံးကိုစစ်အုပ်ချုပ်ရေးကြီးညာထားပါတယ်ရှင
်ဖီယိုအမေရိကန်တန်ရဲ့တောက်ကြညာချမ်းထုတ်လင်းချက်တွေကိုနားဆင်နေရတာဖြစ်ပါတယ်အခုဆက်ပြီးတော့မြန်မာနိုင်ငံမှာဆီယနာတိတ်နှစ်ပြည့်အထူးစီစဉ်ဖြစ်တဲ့အဆောင်မတွေကိုဇက်တိုက်တင်ဆက်ပေးကြပါတယ်မြန်မာနိုင်ငံမှာ2021ခုနှစ်စစ်တပ်အာဏာသိမ်းပြီးတဲ့နောက်ပိုင်းတန်မတ်ကြီးအဆင့်အပါအဝင်တန်ရုံအရာရှိတချို့နဲ့နိုင်ငံသားရေးဝန်ထမ်းရာခနန်းချီပြီးတော့အကြမ်းမဖက်အာဏာဖီဆန်တဲ့ CDN လှုပ်ရှားမှုတွေမှာပါဝင်ခဲ့ကြပါတယ်ဒီလိုမျိုးလှုပ်ခဲ့တာကနိုင်ငံတကာတပ်တမန်ဆက်ဆံရေးမှာစစ်ကောင်စီကိုထိုးနှက်မှုတစ်ရပ်ဖြစ်စေခဲ့တယ်လို့ CDN လှုပ်ထားတဲ့တန်ရာရှိတွေကအာဏာသိမ်းနှစ်နှစ်ပြည့်ကာလမှာပြောကြားလိုက်ပါတယ်ပြည်သူတွေပေါ်စစ်ကောင်စီရဲ့အကြမ်းဖက်နှိမ်နင်းမှုတွေကိုနိုင်ငံတကာအတိုင်းအဝိုင်းသိအောင်လှုပ်ဆောင်နေကြတယ်လို့လည်းပြောပါတယ်စီရီယန်တန်ရာရှိတချို့ကိုဆက်သွယ်မေးမြန်းထားတဲ့ကိုညံဝင်းအောင်ကအာနာသိန်းနှစ်နှစ်ပြည့်အထူးစီစဉ်ဖြစ်နေတင်ဆက်ပေးထားပါတယ
်မြန်မာနိုင်ငံမှာရွေးကောက်ခံအရသာအစိုးရကိုဖြုတ်ချပြီး2021ဖေဖော်ဝါရီလစစ်တပ်ကအာနာသိန်းချိန်မှာနိုင်ငံသားဝန်ကြီးဌာနကအရာရှိတချို့နဲ့အတူနိုင်ငံတကာမြန်မာတန်ရုံးတွေမှာတာဝန်ထမ်းဆောင်နေကြတဲ့တန်အရာရှိတချို့ဝန်ထမ်းတချို့ဟာလည်းအကြမ်းမဖက်အာနာဖီဆန်တဲ့ CDM လှုပ်ရှားမှုတွေပါဝင်ခဲ့ကြပါတယ်အဲ့ဒီတဲမှာကုလသမဂ္ဂဆိုင်ရာမြန်မာအမြဲတမ်းကိုယ်စားလှယ်တန်အမကြီးဦးကျော်မိုးထွန်းကလည်းစစ်အာဏာသိမ်းတာကိုလက်မခံနိုင်တဲ့အတွက်သူ CDM လို့ကြောင်း2021ဖေဖော်ဝါရီ26ရက်နေ့ကုလသမဂ္ဂထူထင်ညီလာခံမေခွန်းမှာထည့်သွင်းပြောဆိုခဲ့တာပါဒီလို့ဆောင်ချက်ကစစ်အုပ်စုကိုအငိုင်းမိသွားစေခဲ့တယ်လို့သုံးသပ်ကြပါတယ်ပြည်သူတွေရဲ့လိုလားတောင်းဆိုချက်တွေကိုသူ့အနေနဲ့ထပ်တူနားလည်လက်ခံတာကြောင့်လဲCDM လှုပ်ရှားမှုတွေပါဝင်လာရတာလို့တာမကြီးဦးကျော်မိုးထွန်းက VOA ကိုရှင်းပြပါတယ
်။ဒီ CDM ကိုလှုပ်ဆောင်နေဆိုတဲ့ဥစ္စာကိုကျွန်တော်လုံးဝနောင်တမရပါဘူး။ကျွန်တော်ဂုံနဲ့ယူပါတယ်။ဘာလို့လဲဆိုတော့ပြည်သူတွေနဲ့အတူယက်တီရတဲ့အတွက်ကြောင့်ပြည်သူတွေကပြည်သူတယောက်ဖြစ်တယ်။ပြည်သူဝန်ထမ်းတယောက်ဖြစ်တဲ့အတွက်ကြောင့်ဒါကိုဂုံယူပါတယ်။ပြည်သူဝန်ထမ်းနေအနေနဲ့ပြည်သူတွေနဲ့အတူတရားတဲ့ယက်တီဖို့လိုတယ်။ပြည်သူတွေဘာဖြစ်ခြင်းလဲပြည်သူတွေဘာဆန္ဒရှိလဲဆိုတဲ့ဥစ္စာတိတိကြီးနဲ့မတိကြအောင်ဆောင်နေတာမကြားကြအောင်ဆောင်နေတဲ့ဥစ္စာတွေကိုတော့ကျွန်တော်ပြုမင်လင်းပြောပြင်းပြင်းထန်ထန်ကန့်ကွက်တယ
်နယူးယောက်ကုလသမဂ္ဂကဥကျော်မိုးထွန်းနဲ့မကဘဲအမေရိကန်မှာရှိတဲ့ဝါရှင်တန် DC မြန်မာတန်ယုံ LA ကောင်စစ်ဝင်ယုံဂျာမနီလန်ဒန်တိုကျိုကမ္ဘောဒီးယားအစရှိတဲ့ဒေသမြန်မာတန်ယုံတွေကတန်ရာရှိတွေနဲ့ဝန်ထမ်းတချို့လဲ CDM လုတ်ခဲ့ကြတာပါဒီလိုနိုင်ငံတကာရောက်မြန်မာတန်တမန်တွေရဲ့ CDM လှုပ်ရှားမှုကနေအထူးသဖြင့်တော့ကုလသမဂ္ဂလိုနိုင်ငံတကာတန်ငင်းတမန်ကင်းစာမျက်နှာမှာစစ်ကောင်စီကိုယ်စားလှယ်နေရာမရနိုင်တာကထိရောက်မှုတစ်ခုဖြစ်တယ်လို့ဦးကျော်မိုးထွန်းကရှင်းပြပါတယ
်။ဒီ2021စစ်တပ်အာဏာသိမ်းပြီးတဲ့အချိန်မှာအထူးသဖြင့်ပေါ့နော်ဒီနိုင်ငံတကာစစ်ဆန်ရေးဘိုင်းကိုကြည့်လိုက်တယ်ဆိုရင်သူတို့လှုပ်ချင်တိုင်းလှုပ်လို့မရဘူးဆိုတဲ့ဥစ္စာတော့အရန်ပေါ်လွင်ပါတယ်။ဥပမာဒီကုလသမဂ္ဂမျက်နှာစာမှာ ဒီလုံးဝကိုစစ်တပ်အနေနဲ့ဒီမတရားစစ်တပ်အနေနဲ့ဘလို့မှကုစားပြုတ်ဝင်မရဘူးဆိုတဲ့ဥစ္စာတော့အခုအထိပေါ့နော်ဟိုအရန်ကိုပေါ်လွင်နေရဲဆိုတဲ့ဥစ္စာကျွန်တော်တို့ပြောစရာမလိုအော်တင်းတင်းရှားရှားဖြစ်နေရပေါ့နော်အခုဆိုရင်စစ်ကောင်စီဆိုရင်ကြည့်လိုက်ရင်တို့အခြား platform တွေမှာတို့အနေနဲ့အဲ disinformation myth of information ပေါ့နော်တို့ propaganda တွေတို့လုပ်နေတဲ့ဥစ္စာတွေရှိတယ်ဒါပေမဲ့ဒီနိုင်ငံတကာဆက်ဆံရေးမှာပေါ့နော်အထူးသဖြင့်ဒီ New York ကုလသမဂ္ဂဒီမျက်နှာစာမှာတော့ဘာပဲပြောပြောကျွန်တော်တို့အနေနဲ့ဒီပြည်တွင်းမှာဖြစ်ပျက်နေတဲ့ဥစ္စာနောက်ပြီးတော့ပြည်သူတွေရင်ဆိုင်နေရတဲ့ဥစ္စာအားလုံးပေါ့နော်နေစဉ်တူတူဖြစ်နေတဲ့အချက်အလက်တွေကိုကျွန်တော်တို့တောက်လျှောက်ကိုနိုင်ငံတကာအတိုင်းအဝိုင်းကိုအတိပေးနိုင်တဲ့အတွက်ကြောင့်ပေါ့နော်ဘလို့ပဲဖြစ်ဖြစ်စစ်ကောင်စီကလှုပ်ချင်တဲ့ဒီလိုမျိုး propaganda တွေကိုအတိုင်းတာတစ်ခုထိတော့တားဆီးနိုင်တယ်ပေါ့နော်ဒါကြောင့်သူတို့နိုင်ငံတကာကိုလိန်လဲလဲပြားမှုလုပ်လို့မရဘူးဆိုတဲ့ဥစ္စာတော့ဒီအချက်တစ်ခုတည်းအရောပဲတော်တော်သာသွားတယ်လို့တော့ကျွန်တော်ပြောလို့ရပါတယ်ခင်ဗျာ
နိုင်ငံသားရေးဝန်ကြီးဌာနမှာတာဝန်ထမ်းဆောင်နေတဲ့အရာရှိနဲ့ဝန်ထမ်းတထောင်ကျော်ရှိတဲ့နဲ့မြန်မာပြည်တွင်းနဲ့နိုင်ငံတကာမှာအခုအချိန်ထိ CDM လှုပ်ထားသူတန်တမာ100ကျော်ရှိတာကြောင့်ဆယ်ရာခိုင်နှုန်းလောက် CDM ဝင်လာကြတာပါအဲ့ဒီထဲမှာနိုင်ငံတကာကမြန်မာတန်ယုံအရာရှိနဲ့တန်ဝန်တန်းစုစုပေါင်း22ဦး CDM လှုပ်ထားကြပါတယ်ဝါရှင်တန် DC မြန်မာတန်ယုံမှာတတိယအတွင်းဝန်အဖြစ်တာဝန်ယူခဲ့ပြီးအစောပိုင်းမှာရုံးတက်ရင် CDM လှုပ်ခဲ့သူဦးကျော်စွာထွန်းကလည်းတန်တမာနေရဲ့ CDM လှုပ်ရှားမှုကຫນွေဦးဒေါ်လာရေးအတွက်အထောက်အပံ့ဖြစ်စေခဲ့တယ်လို့ဆိုပါတယ
်ကျွန်တော်တို့88မှာတုန်းကတန်တမာမပါတဲ့အတွက်ကြောင့်သူတို့ရဲ့လှုပ်ဆောင်မှုကအများကြီးထိရောက်ကျပြန့်သွားတယ်ကျွန်တော်တို့အခုလက်ရှိမှာတန်တမာနေပါလာတဲ့အတွက်ကြောင့်လက်ဦးမှုယူနိုင်မှုနေရာယူထားမှုနောက်တရင်ဖြတ်ကျက်နိုင်မှုတရင်ဖြတ်ကျက်နိုင်မှုဆိုတာလက်တွေ့ဖြစ်ပျက်နေတဲ့အနေအထားတွေရဲ့တရင်ဖြတ်ကျက်နိုင်မှုတွေကကျွန်တော်တို့အများကြီးကြားလာသွားပါတယ်ကျွန်တော်ပြည်ထဲမှာစစ်ကောင်စီရဲ့မတရားမှုတွေကိုပုံလင်းမြင်တာဆိုတော့ကျွန်တော်ဖော်ထုတ်နိုင်တယ်။အဲဒီဖော်ထုတ်နိုင်တဲ့အရာကဒီလက်ရှိချိန်ကြီးစစ်ကောင်စီကသူတို့လိုချင်လို့လုပ်ချင်လို့ပုံပေါ်လို့မရဘူးဆိုတဲ့ဟာကိုဖြစ်ပေါ်လာတာပေါ့။အဲတော့ကျွန်တော်တို့တပ်မဏီပါလာတယ်ဆိုတဲ့ဟာကဒီနေ့ကျွန်တော်တို့27အနုဒေါ်လန်ရေးရဲ့အောင်မြင်မှုအแทမှာတစ်ခုပါဝင်လို့ပြောလို့ရပါတယ်ခင
်ဗျ။ဦးကျော်မိုးထွန်းကတော့ရာဇသက်တီးပုံမှတ်122မြင်းဆောင်နှစ်အရနိုင်ငံတော်တစ္ဆာဖောက်ပြက်ပုံကန်သူအဖြစ်2021 March 22ရက်နေ့မှာစစ်ကောင်စီကကြေညာဖမ်းဝရမ်းထုတ်ထားသလိုဥကြော်မိုးထွန်းနေရာမှာ Washington DC မြန်မာစစ်တပ်မှဘုံမိုးကြီးအောင်သူရင်ကိုကုလသမဂ္ဂမြန်မာအမြဲတမ်းကိုယ်စားလှယ်အဖြစ်အစားထိုးခန့်အပ်ဖို့အကြိမ်ကြိမ်ကြိုးစားခဲ့ပေမဲ့အခုထိမအောင်မြင်နိုင်ပဲလက်လျှော့ထားပုံရတယ်ဆိုတဲ့ဝေဖန်မှုတွေလည်းရှိနေပါတယ်။အရင်အစ်စ်အစိုးရလက်ထက်တုန်းကကုလသမဂ္ဂလုံခြုံရေးကောင်စီမှစစ်အုပ်စုကိုအကာအကွယ်ပေးလို့ရှိတဲ့တရုတ်နဲ့ရုရှားတို့လိုနိုင်ငံကြီးတွေကတော့မြန်မာအရေးနဲ့ပတ်သက်တဲ့လုံခြုံရေးကောင်စီရဲ့2022ခုနှစ်ဒီဇင်ဘာဆုံးဖြတ်ချက်မှာဗီဒီယိုအာဏာမသုံးတော့ပဲလက်ဆောင်သွားတာကိုကြည့်ရင်စစ်ကောင်စီရဲ့လုပ်ရက်တွေကိုနိုင်ငံတကာကလက်မခံနိုင်ဘူးဆိုတာပေါ်လွင်နေတယ်လို့တာမန်ကြီးဦးကျော်မိုးထွန်းကသုံးသပ်ပါတယ
်။သူတို့ရဲ့ကိုသားတော့ကျွန်တော်ပြောလို့မရဘူးပေါ့နော်။ဒါပဲကျွန်တော်အမြင်နဲ့အမြင်ကိုတော့ပြောလို့ရမှာပေါ့နော်။ဘလို့ပဲဖြစ်ဖြစ်ဟိုပြန်ကြည့်လိုက်ရင်2009ခုနှစ်ကဒီကုလသမဂ္ဂလုံခြုံရေးကောင်စီမှာဒီမြန်မာနိုင်ငံနဲ့ပတ်သက်ပြီးတော့ဆုံးဖြတ်ချက်အဆိုမူကြမ်းတစ်ခုတင်ခဲ့ဘူးတယ်ဒါပေမဲ့ဒီတရုတ်နဲ့ရုရှားနေပြီးတော့ double veto သုံးပြီးတော့ပေါ့နော်ပယ်ချခဲ့တဲ့ဥစ္စာတစ်ခုရှိခဲ့ပေါ့နော်ဒါပေမဲ့အခု2022မှာတော့သူတို့တွေဒီလိုမျိုး veto သုံးခွင့်ရှိတော့လည်းပဲမသုံးခဲ့ဘူးပေါ့နော်ဘာအဲ့ဒါကတော့ထင်ရှားပါတယ်ပေါ့နော်ဒီမြေပြင်မှာဒီလောက်တပ်ဖြတ်နေတဲ့ဥစ္စာတွေမြေပြင်မှာဒီလောက်ဟုတ်ပေါ့နော်လူတွေအပေါ်မတရားကျင့်နေတဲ့ဥစ္စာတွေကိုသူတို့သိတယ်ဆိုတဲ့ဥစ္စာဒါကဒီလှုပ်ဆောင်ချက်ကပြနေပါတယ်နောက်တစ်ခုကလည်းပေါ့နော်ကျွန်တော်တို့အာဆီယံနိုင်ငံတွေအတွင်းမှာလည်းဒီမြေပြင်မှာဖြစ်နေတဲ့ပြည်သူတွေခံစားနေရတဲ့ဥစ္စာကိုကောင်းကောင်းနားလည်သဘောပေါက်တဲ့နိုင်ငံတွေကလည်းတောက်လျှောက်ပေါ့နော်ဒါတွေကမဖြစ်သင့်ဘူးဆိုတဲ့ဥစ္စာတွေကိုပြောနေတဲ့ဥစ္စာတွေတောက်လျှောက်ရှိတာလည်းပေါ့နော်ဒီကျွန်တော်တို့ပြည်သူတွေရဲ့အတန်ကိုကြားတယ်လို့အဲ့လိုမျိုးအိမ်ဒေသတွင်းနိုင်ငံတွေရဲ့အတန်ကိုလည်းကြားတယ်ဆိုတဲ့ဥစ္စာတော့ဒီမှာပေါ်လွင်နေတယ်ဆိုတဲ့ဥစ္စာကတော့ဖြစ်ပါတယ်ပေါ့နော်ဒါကြောင့်ကျွန်တော်တို့ဘလို့ပဲဖြစ်ဖြစ်နိုင်ငံတွေအနေနဲ့ပြည်သူတွေခံစားနေရတဲ့ဥစ္စာကိုတော့ပေါ့နော်ကိုချင်းစာပြီးတော့ဒီတိုင်းလက်ပိုက်တော့မကြည့်နေကြဘူးလို့တော့ဒီဥပမာကတော့ပြတော့ပြနေပါတယ်ပေါ့နော
်စစ်တပ်အာဏာသိမ်းပြီးတိတ်မကြခင်မှာပဲမြန်မာစစ်ကောင်းဆောင်နဲ့အပေါင်းပါတွေကိုပြစ်မှတ်ထားတဲ့တန်ခါပိတ်ဆို့မှုတွေကိုအမေရိကန်နဲ့ဥရောပသမဂ္ဂတို့ကချမှတ်ခဲ့ပြီးအဲ့ဒီနောက်ပိုင်းရန်ကုန်အမေရိကန်တန်ယုံမှာအမေရိကန်တန်အမတ်ကြီးကိုဆက်ပြီးစေမလွတ်တော့ပဲတန်နမန်အဆင့်ကိုလျှော့ချထားပါတယ်။မ တစ်ဖက်မှာဝါရှင်တန်ဒီစီကအမေရိကန်ဆိုင်ရာမြန်မာတန်ယုံမှလည်းအရင်တန်မာကြီးဦးအောင်လင်းတောင်းဝန်ပြီးဆုံးသွားပြီးနောက်မြန်မာတန်မာကြီးအစ်စ်ကိုဆေးလွှတ်ခြင်းမရှိဘဲအဲ့ဒီထက်တဆင့်နှိမ့်တဲ့ယာဒုနေရာအတွက်ဦးသက်ဝင်းဆိုသူကိုမြန်မာတန်အမတ်ဖြစ်နေပြည်တော်ကဆေးလွှတ်ခဲ့ပါတယ်။အရင်ကဆိုရင်ဝါရှင်တန်ဒီစီမြန်မာတန်ယုံဟာနိုင်ငံအတွက်တန်တမာရေးကြိုးပမ်းဖို့တက်ဝင်လှူရှားခဲ့ပေမဲ့အခုတော့ဆက်သွယ်ရေးယုံအဆင့်လောက်သာရှိတော့တယ်လို့တန်ရုံမှာတတိယအတွင်းဝန်အဖြစ်တောင်းဝန်ထမ်းခဲ့တဲ့ဦးကျော်စွာထွန်းကပြောပါတယ
်။ကျွန်တော်မြန်မာတန်ရုံအပါဝင်ပါ။ဒီဝါရှင်တန်မှာရှိတဲ့တန်ရုံကြီးဆိုတာကအာကောမအော်ဒါတက်မှကြီးတဲ့ American တန်ရုံမှာကျွန်တော်တို့တိုက်ရိုက်ထိတွေ့ရတာ။အာနိုင်ငံအကျိုးအတွက်ထိတွေ့ပြီးစကားပြောရတဲ့နေရာပေါ့ရော။ဟိုပြောမယ်ဆိုအက်တစ်ဖြစ်ခဲ့တာပေါ့။လက်ရှိအနေအထားမှာဘာဖြစ်သွားလဲဆိုဒီတန်ရုံကြီးကကျွန်တော်အဆောက်အုံမရှိတဲ့ correspondent ရုံတစ်ခုအနေနဲ့ပဲရှိတော့တယ်။တဏမဆက်ဆံရေးဆိုတဲ့အရာမှာဘာမှမရှိတော့လက်ရှိအနေအထားရဒီ American ဟို Nike ကိုကတဏမအဆက်အသွယ်မှာတန်ယုံနဲ့ကိုအဲ favorite ပါတစ်ခုမှမရှိဘူးအဲ့တော့ American လိုနိုင်ငံကတော့မရှိတာ Washington မှာအခြေတည်ထားတဲ့ခြားသောတန်ယုံနေရာလဲဒါပေမဲ့ activities မှာဖိတ်ကြားခြင်းပါတစ်ခုမှမရှိဘူ
းဦးကျော်သာထွန်းရဲ့အခုလိုဝေဖန်ပြောဆိုမှုနဲ့ပတ်သက်ပြီးလက်ရှိအခြေအနေတွေပိုသိနိုင်ဖို့ဝါရှင်တန်ဒီစီမြန်မာတန်ယုံတာဝန်ရှိသူတွေကိုဆက်သွယ်ခဲ့ပေမဲ့လက်ခံဖြေကြားခြင်းမရှိပါဘူး။ကုလသမဂ္ဂဆိုင်ရာမြန်မာတန်အမတ်ကြီးဦးကျော်မိုးထွန်းကတော့သူအခုရရှိထားတဲ့အခွင့်အလမ်းတွေကနေမြန်မာပြည်သူတွေရဲ့လိုလားတောင်းတချက်တွေကိုနိုင်ငံတကာကဝိုင်းဝန်းအကောင့်ထဲပေါ်ဆောင်ရွက်ပေးလာမယ့်အထိဆက်လက်ကြိုးပမ်းသွားမှာဖြစ်တယ်လို့ကတိပြုလိုက်ပါတယ
်။အခုအလုံးသိတဲ့အတိုင်းပေါ့နော်ကျွန်တော်တို့ပြီးခဲ့တဲ့2021ကျွန်တော်ဧပြီ-မေလကစပြီးတော့ကြည့်လိုက်ရင်ပြည်သူတွေလမ်းတွေပေါ်မှာဒီ platform တွေခိုင်ပြီးတော့ဗောနော်ဟို responsibility to protect r2p ကိုတောင်းဆိုနေတဲ့ဥစ္စာတွေရှိတယ်ဗောနော်နောက်ပြီးတော့ဟိုဒီစစ်တပ်ကမတရားဗောနော် fighter jet တွေတုံးပြီးတော့မတရားဘုံကျဲနေတာတွေ helicopter တွေတုံးပြီးတော့ဗောနော်ဒီစစ်တပ်တွေနဲ့ပြည်သူတွေကိုပြစ်ခတ်တိုက်ခိုက်နေတဲ့ဥစ္စာတွေအဲ့ဒီဥစ္စာတွေရှိခဲ့တယ်ဒါကြောင့်เนาะကျွန်တော်ဒီဘက်မျက်နှာစာမှာမိန်ကွန်းတွေထဲမှာတောက်လျှောက်ကျွန်တော် R2P ရဲ့ principles ကို apply လုပ်ဖို့အဲနောက်ပြီးတော့ဒီလေကြောင်းသွားတဲ့ဥစ္စာတွေကိုဟိုဟန်တာပေးနိုင်မှုအတွက် no flying zone တို့နောက်ပြီးတော့ jet fuelry တင်တဲ့ဥစ္စာတွေကိုတားဆီးပိတ်ပင်ပေးဖို့ကျွန်တော်တောက်လျှောက်တောင်းဆိုခဲ့တဲ့ဥစ္စာရှိတယ်ပေါ့နော်ဒါတွေကကိုယ်ရေမှန်းချက်မဖြစ်ရင်ကိုယ်မျှော်လင့်ထားတဲ့ဥစ္စာမဖြစ်ရင်တူတူကိုကိုပေါ့နော်disappointed ဖြစ်ကြတယ်ဆိုတဲ့ဥစ္စာကတူတူကိုကိုသိတဲ့အတိုင်းကျွန်တော်လည်းပြည်သူတွေကပြည်သူတယောက်ဖြစ်တဲ့အတွက်ကြောင့်တော့ disappointed ဖြစ်ပါတယ်ပြည်သူတွေနဲ့အတူတူဘလို့ပဲဖြစ်ဖြစ်အားလုံးသိတဲ့အတိုင်းပြီးခဲ့တဲ့ဒီဇင်ဘာတော့ကုလသမဂ္ဂလုံခြုံရေးကောင်စီကဆုံးဖြတ်ချက်အဆိုတစ်ခုချမှတ်နိုင်ခဲ့တယ်ဆုံးဖြတ်ချက်အဆိုမှာတော့ဗောနော်ကျွန်တော်တို့လိုလားတဲ့အချက်လက်တွေတော့အပြည့်အဝပါလာတော့မရှိဘူးဒါပေမဲ့လည်းလုံခြုံရေးကောင်စီရဲ့ဆုံးဖြတ်ချက်အဆိုဖြစ်တဲ့ legally binding ဖြစ်တဲ့ကျွန်တော်တို့မြန်မာနိုင်ငံတမိုင်းမှာတစ်ခါမှမရှိသေးတဲ့သုံးချက်ချက်တခုတော့အဲကျွန်တော်တို့ချနိုင်ခဲ့တဲ့ဥစ္စာရှိရပါတော့တစ်ဖက်ကလည်း multilateral ဖြစ်တဲ့အတွက်ကြောင့်တနိုင်ငံတည်းကလှုပ်ချင်တဲ့ဥစ္စာတွေဟိုတပြိုင်နက်တည်းမှာတနေရာတည်းမှာတစ်ချိန်တည်းမှာလှုပ်ဖို့ဆိုတဲ့ဥစ္စာ multilateralism ရဲ့ဟိုသဘောတဘာဝအရာခက်ခဲတယ်ဆိုတဲ့ဥစ္စာအားလုံးလည်းသိပါရပါတော့ဒါပေမဲ့တစ်ချိန်တည်းမှာပဲဒီလိုမျိုးဥစ္စာတွေမှာတစ်ချိန်ယူဆောင်ရရတဲ့ဥစ္စာတွေဖြစ်တဲ့အတွက်ကြောင့်ဒီလုံခြုံရေးကောင်စီရဲ့သုံးချက်ချက်အပေါ်ကျွန်တော်တို့အခြေပြုပြီးတော့ဗောနော်ဒီကျွန်တော်တို့ရဲ့ဒီ crime second humanity တို့ war crime ဆိုကျူးလွန်နေတဲ့ဒီစစ်တပ်ခေါင်းဆောင်ပိုင်းကလူတွေကိုတစ်ချိန်ရောက်ရင်တော့အနှေးနဲ့အမြန်ဆိုလိုအေးအေးသွားနိုင်လိမ့်မယ်လို့တော့ကျွန်တော်တို့မျှော်လင့်ပါတယ်ယုံလဲယုံကြည်ပါတယ်ဗောနော
်နိုင်ငံတိုင်းဝန်ကြီးဌာနမှာနှစ်အတော်ကြာတာဝန်ထမ်းလာခဲ့တဲ့ဦးကျော်မိုးထွန်းကိုနယူးယောက်ကုလသမဂ္ဂဆိုင်ရာမြန်မာအမြဲတမ်းကိုယ်စားလှယ်အဖြစ်2020ခုနှစ်အောက်တိုဘာလတည်း NLD အစိုးရကတာဝန်ပေးခဲ့တာပါတမ္မာကြီးဦးကျော်မိုးထွန်းနဲ့ NUCC အမျိုးသားညီညွတ်ရေးအတိုင်ပင်ခံကောင်စီတို့ကို2023ခုနှစ်အတွက်ဉာဏ်ဉာဏ်ရေးနိုဘယ်ဆုပေးတဲ့နဲ့ဆိုပြီးတရားလွတ်လပ်တဲ့သုတေသနအဖွဲ့ဖြစ်တဲ့ PRIO ကစကားတင်လူပုဂ္ဂိုလ်နဲ့အဖွဲ့အစည်းအမည်စင်း5ခုထဲမှာဒီရပိုင်းနဲ့ထည့်သွင်းဖော်ပြခဲ့ပါတယ်ခင်ဗျာ
တန်တမန်နေရဲ့ CDM လှုပ်ရှားမှုအကြောင်းကို CDM တန်ရာရှိတချို့နဲ့ဆက်သွယ်မေးမြန်းပြီးကိုညံဝင်းအောင်ကအထူးစီစဉ်ပြည့်နဲ့တင်ပြပေးခဲ့တာဖြစ်ပါတယ်ရှင်။မကြခင်ထုတ်လင့်ပေးမဲ့ဒုတိယပိုင်းနိုင်ဝက်မှာတော့ဆီယနာသိမ့်ပြီးတဲ့နောက်ပိုင်းအမျိုးသမီးတွေရဲ့အခွင့်အရေးအခြေအနေကိုတင်ပြထားတဲ့အမျိုးသမီးကဏ္ဍစစ်အစိုးရလက်ထက်နှစ်နှစ်အတွင်းသိပ္ပံဆိုင်ရာအပြောင်းလဲတွေကိုဆက်သွယ်မေးမြန်းထားတဲ့သိပ္ပံနဲ့နည်းပညာကဏ္ဍနားဆင်ရဖို့ရှိပါတယ်ရှင်။
စစ်အာဏာသိမ်းနှစ်နှစ်တာကာလအတွင်း မြန်မာနိုင်ငံရေးစီးပွားရေးလူမှုရေးအခြေအနေတွေနဲ့ကုလသမဂ္ဂအပါအဝင်နိုင်ငံတကာရဲ့တုံ့ပြန်မှုစတဲ့ကဏ္ဍအလိုက်အထူးစီစဉ်တွေကိုဇန်နဝါရီလ29ရက်နေ့ကနေဖေဖော်ဝါရီလ6ရက်နေ့အထိတင်ဆက်ပေးမှာဖြစ်ပါတယ
်မင်္ဂလာညချမ်းမှာတော်ရရှင်များရှင်VOA မြန်မာပိုင်းရဲ့တောက်ကြညအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေလှိုင်းဒိုမီတာ1925 32တို့ကနေည10နာရီထိတိုက်ရိုက်ထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်ရှင်။အခုဒုတိယပိုင်းနာရီဝက်မှာတော့အပတ်စဉ်ကဏ္ဍတွေကိုဇက်တိုက်တင်ဆက်ပေးမှာပါ။အရင်ဆုံးတော့ဒီအမျိုးသမီးကဏ္ဍကိုတင်ဆက်ပေးကြပါတယ်။ဒီသတင်းပတ်မှာတော့အမျိုးသမီးကဏ္ဍစစ်အာဏာသိမ်းနှစ်နှစ်ပြည့်အထူးအစီအစဉ်ဖြစ်နေတင်ဆက်ပေးထားတာဖြစ်ပါတယ်။စစ်အာဏာသိမ်းပြီးတော့နှစ်နှစ်အကြာမြန်မာနိုင်ငံမှာအမျိုးသမီးအခွင့်အရေးအပါအဝင်လူခွင့်အခြေအနေတွေကအဖက်ဖက်ကနေစုပ်ယုပ်ကြဆင်းလာခဲ့တယ်လို့ကုလသမဂ္ဂနိုင်ငံတကာလူခွင့်အဖွဲ့တွေနဲ့အမျိုးသမီးရဲ့တက်ကြွလှုပ်ရှားသူတွေကထောက်ပြပြောဆိုထားပါတယ်။ဆရာနာသိမ်းပြီးတော့နှစ်နှစ်အတွင်းဘလို့အခြေအနေအပြောင်းလဲတွေကိုအမျိုးသမီးတွေအဓိကကြုံတွေ့ခဲ့ကြရပါသလဲ။ဘလို့မျိုးမျှော်လင့်ချက်ခံယူချက်တွေနဲ့ရင်ဆိုင်ဖြတ်သန်းနေကြပါသလဲဆိုတာကိုဒီသတင်းပတ်ရဲ့အမျိုးသမီးကဏ္ဍမှာမက်ခင်ဖြူထွေးကစူးစီးတင်ဆက်ထားတာရှုစားနာဆင်ပါရှင်။There's a path we must choose sometime. Gotta stand up and fight sometime. စစ်တပ်ကရဲသားစုရောက်ကိုဖယ်ရှားပြီးပြည်သူတွေရဲ့ဒီမိုကရေစီလိုလားချက်တွေနဲ့လူငယ်တွေရဲ့ဘဝအိမ်မက်တွေကိုရိုက်ချိုးအာဏာသိမ်းယူခဲ့တာအခုဆိုရင်တော့နှစ်နှစ်ပြည့်သွားခဲ့ပါပြီ။အမျိုးသမီးအမျိုးသားလူငယ်ကလေးငယ်အရွယ်ဆုံးပြည်သူလူထုတွေရဲ့ဘဝတွေဒီနှစ်နှစ်အတွင်းမှာသတိသာသာပြောင်းလဲသွားခဲ့တာပါ။ဖန်စီထင်းထင်းခံရတာနှိပ်စက်ညှဉ်းပန်းတက်ဖြတ်ခံရတာကြေးရွာတွေမိရှုခံရတာစာတင်ချောင်းတွေပါမကြမ်းကုန်းရောင်းလေချောင်းကနေတိုက်ခတ်ခံရတဲ့ဖြစ်ရပ်တွေနိုင်ငံဒေသအနှံ့ကြုံခဲ့ကြရသလိုအရက်သားထိရိုက်တိုက်စုံမှုထောင်ထဲချီရှိခဲ့ပါတယ်အာနာသိမ့်မှုနှစ်နှစ်အတွင်းဒီလိုစိုးရတဲ့လူသားပေးထုတ်ကတွေကိုခါးစီခံကြရသူတွေထဲမှာအမျိုးသမီးတွေထိတ်ဆုံးကပါပါတယ်
ဒီနှစ်နှစ်အတွင်းမှာကလုံးဝဒီအမျိုးသမီးတွေကလောက်ကဆက်တောင်းနေကြတပတ်တနာစစ်ပွဲရေးဆိုလို့ရှိရင်မလောက်ကဆက်တောင်းနိုင်တော့ဘူးတချို့ဒီအမျိုးသမီးတွေဆိုလို့ရှိရင်သူတို့ပိုင်ဆိုင်ထားတဲ့အိမ်တွေဆိုလို့ရှိရင်လက်နေကြီးကြလို့မိအိမ်ထဲပါရတာရှိတယ်လို့စီကောင်စီကနေပြီးတော့မှတမီရွယ်ချက်ရှိရှိဖြစ်စီအကုန်လုံးဖြစ်စီလိုက်တာမျိုးပေါ့နော်ဟိုအိမ်တွေလည်းမရရဆရာရှိအောင်ဖြစ်စီတာမျိုးမိရှုတာမျိုးတမီတကာလောက်တာမျိုးတွေရှိတယ်ပေါ့နော်ဆိုတော့ဟိုဒီလိုမျိုးလောက်တော့သူတို့ကအေကိုလည်းပြန်ဆရာမရှိဘူးတချို့အေတွေမှပြန်ဆရာရှိရတော့မှပြန်လောက်ကန်စားတောင်းလို့ရတဲ့အနေထားမျိုးမှလည်းအချိန်ကြီးမပေးတော့ဘူးပေါ့နော်ဆိုတော့ဟိုဒါကတော်တော်လေးဆိုးရတဲ့အချိန်ကြီးတစ်ခုလို့ပြောလို့ရတယ်ပေါ့နော
်ဒါတော့အနာသိမ့်မှုနောက်ပိုင်းလက်နက်ကန်ပြပခါတွေပြင်းထန်လာတဲ့ကရင်နီဒေသကအမျိုးသမီးတွေရဲ့အချိန်ကြီးတချို့ကိုကရင်နီအမျိုးသမီးအစည်းအရုံးတွေ့ရင်မှုနဲ့မော်ဖရင်းမြာကပြောပြသွားတာပါကင်းဒီဒေတာအပါအဝင်ကရင်ချင်းကချင်းစတဲ့တိုင်းဒေတာတွေနဲ့အရင်ကလက်နက်ကန်ပြပခါတွေမရှိခဲ့ဘူးတဲ့မြန်မာနိုင်ငံအလဲပိုင်းဒေတာတွေမှာပါအကြမ်းဖက်တိုက်ခတ်မှုတွေပုံမှုပြင်းထန်ကျယ်ပြန့်လာခဲ့တယ်လို့အာနာသိမ့်မှုနောက်ပိုင်းစစ်ပြေးဒုက္ခတွေတသန်းခွဲကျော်ထိတိုးလာတယ်လို့လူခွင့်ရေးအဖွဲ့တွေကလည်းထောက်ပြထားပါတယ်ဒီထဲမှာလည်းအများစုကအမျိုးသမီးနဲ့ကလေးငယ်တွေပါဆရာနာသိမ့်မှုကြောင့်ဘဝတွေစောက်ထိုးမိုးမြော်ပြောင်းလဲသွားခဲ့ရတဲ့သူတွေထဲမှာ CDM စစ်သားမိသားစုတွေလည်းပါပါတယ်စီအုပ်ချုပ်ရေးကိုအကြမ်းဖက်နည်းနဲ့ဖီဆန်တဲ့ CDM လှုပ်ရှားမှုမှာပါဝင်လို့အသက်အန္တရာယ်စိုးရိမ်ရတဲ့အထိချင်းချောက်မှုတွေကြုံခဲ့ရတယ်လို့ CDM စစ်သားစနီးသည်တဦးဖြစ်တဲ့မဆုသက်ကပြောပါရယ်။ချင်းမဲ့မထားတဲ့အပြောင်းလဲတွေကြုံခဲ့ရတာလို့သူကပြောပြပါရယ်
။ဘာလို့ဒီပြောင်းလဲသွားလဲဆိုတော့အတော်ကြီးကိုပြောင်းလဲသွားတယ်ပေါ့နော်။ဘာဖြစ်လို့လဲဆိုတော့ဒီအစဆက်ဆက်ချင်းအာလာတိန်းနဲ့တရနေ့ကအဲ့လောက်ကြီးထိဖြစ်မယ်လို့မထင်ဘူးပေါ့နော်။အဲ့တော့တဖြည်းဖြည်းနဲ့စစ်တပ်ရဲ့ရက်စက်ကြမ်းကြုတ်မှုတွေဖြစ်လာတဲ့အခါမှာအဲကျွန်မအမျိုးသားကိုလည်းကျွန်မဒီစစ်တပ်ကနေမရှိစေချင်ဘောနော်မရှိစေချင်တဲ့အခါမျိုးမှာသူတို့ကလည်းလုံးဝကိုဘယ်လိုပြောရမလဲအဲ့လိုမျိုးစစ်တပ်ကလည်းလွယ်လွယ်နဲ့ထွက်လို့ရတဲ့အမျိုးမဟုတ်ဘူးဘောနော်မဟုတ်တဲ့အခါကျတော့ကျွန်မတို့ဒီဘဝတစ်ခုလုံးရင်းရမယ့်အနေအထားမျိုးကိုရောက်ရှိတာတယ်ဘောနော်ဒီ CDM ဘောနော် CDM ဘောဒီစစ်တပ်ထဲကနေပြီးတော့ထွက်ခဲ့ထွက်လာခဲ့တဲ့အခါမှာဘာလဲဆိုတော့ချင်းချောက်မှုတွေပထမဆုံးအနေနဲ့အရန်ခက်ခဲရတယ်ဘာဖြစ်လို့လဲဆိုတော့ဆုံးဖြတ်ဖို့ရကျွန်မကလည်းအသက်ကြီးရမိပါရဲ့ရှိရမိသားစုရှိရပေါ့နော်အဲဆိုတော့ဒီလူတွေကိုနှောက်ရှက်ဖြစ်စီမာတွေကြောက်တာပေါ့နော်အဲနောက်ပြီးတော့ ကိုအမျိုးသားရဲ့အသက်အန္တရာယ်ကိုလည်းစိုးရိမ်တော့ဗောနော်အဲဆိုတဲ့အခါမျိုးကျတော့ထွက်လာပြီးဟေ့ဆိုကနေကဖုန်းကြီးစတက်ကဖုန်းကြီးတောက်လျှောက်စက်တာမျိုးအဲအဲ့လိုမျိုးဗောနော်ဒီဒီ live မေးတာမျိုးအဲ့လိုမျိုးတွေခံရတယ်နောက်ပြီးတော့ဒီကိုမြင်ကိုရင်မှာမနေရတော့ဘူးဗောနော်အဲလွတ်မြောက်တဲ့နေရာတွေကိုထွက်ပြေးရတယ်ဗောနော်ဒါရဲအကြီးမားအပြောင်းလဲကွအဲ့အချိန်မှာကျွန်မကျအပြင်မှာလှုပ်လှုပ်တဲ့မျိုးသမီးတယောက်ဆိုကျမ career ကြီးဆုံးရှုံးရတယ်ပေါ့ကျမအလုပ်ဒီကျမရဲ့လစာတွေအကုန်ဆုံးရှုံးရတယ်ပေါ့နော်ဒါတွေကကြိုမတွက်ထားဘူးလားဆိုကြိုတွက်ထားတဲ့အရာတွေပဲဒါပေမဲ့ဒီလမ်းကိုကျမတို့ရွေးချယ်ရတော့မှဖြစ်တဲ့အတွက်ဆုံးရှုံးရလဲဆုံးလုံးရလဲကိစ္စမရှိဘူးဆိုပြီးတော့လုပ်ခဲ့ကြရတယ်ပေါ့နော
်သူတို့မိသားစုလိုပဲစစ်ဖနဲ့အောင်မှမနေချင်လို့ CDM လှုပ်ရှားမှုမှာပါဝင်နေကြတဲ့တက်မတော်သားမိသားစုတွေအများပြားရှိနေပြီးစစ်တပ်တောက်တိုင်ဘဝအရောက်မခံမဲနဲ့ကောင်းရောင်းကောင်းဝယ်လှုပ်ရှားရင်းနဲ့စီအုပ်ချုပ်ရေးကိုဆက်လက်တော်လှန်နေကြတယ်လို့လည်းမဆုသစ်ကပြောပါရယ်။အနာသိန်းစစ်ကောင်စီရဲ့ရက်ဆက်ကြမ်းကြုတ်မှုတွေကြောင့်အမျိုးသမီးတွေအပါအဝင်ပြည်သူလူထုတစ်ရက်လုံးရဲ့စားဝတ်နေရေး၊ပညာရေး၊ကျန်းမာရေးလုံခြုံရေးစသဖြင့်အခြေအနေတွေကတော့နှစ်နှစ်အတွင်းမှာအဖက်ဖက်ကတည်တည်တသာဆုတ်ယုတ်ကြဆင်းလာခဲ့တယ်လို့အမျိုးသမီးရေးတက်ကြွလှုပ်ရှားသူမက်ခင်လေးကပြောပါရယ်
။အနာသိန်းနှစ်နှစ်ပြည့်ပြီးတဲ့နောက်မှာတော့ကျမတို့အမျိုးသမီးတွေရဲ့ရေဘူးကပေါ့နော်ခြုံပြီးတော့အခြေအနေကိုပြောရမယ်ဆိုရင်တော့တိုင်းပြည်မှာရှိတော့အခြားသောတိုင်းသူပြည်သားတွေနဲ့အတူတူပဲပေါ့ပို့ပြီးတော့เนาะဒုက္ခတွေနဲ့ပဲကြုံနေရတယ်ပို့ပြီးတော့ဆိုးဝါးတဲ့ဆိုးဝါးတဲ့ဒုက္ခမျိုးစုံကိုရင်ဆိုင်နေရတယ်နောက်အထူးသဖြင့်တော့အမျိုးသမီးများပေါ့အကြမ်းဖက်မှုပေါ့เนาะအမျိုးသမီးများပေါ့အကြမ်းဖက်မှုကပို့ပြီးတော့ဆိုးဆိုးဝါးဝါးအပို့ဖြစ်ပေါ်လာတယ်အဲအာဏာသိမ်းစစ်ကောင်စီရဲ့အကြမ်းဖက်မှုတွေထောင်တွင်းမှာเนาะစစ်ကြောရေးစခန်းတွေမှာနောက်ပြီးတော့ဟိုရက်ရွာတွေထဲမှာမထင်တလို့လွယ်လင်းတကူပဲပေါ့เนาะမရင်းကျင်လာတက်ဖြတ်တာစော်ကားတာတွေကလည်းအဆုံးရှိနေတယ်နောက်တစ်ခုကတာမန်ချင်းနေမှာဆိုရင်လည်းကျမတို့အမျိုးသမီးတွေဟာရိုးရိုးတာမန်ပေါ့နိုင်ငံရေးနဲ့မပတ်သက်ဘူးဆိုတဲ့အမျိုးသမီးတွေတောင်မှလောက်ကင်ခွန်းလန်းနေရှာပါလာတယ်အဲ့ဒီခါကျတော့သူကနေဆက်ဖြတ်ကျော်ပြီးတော့အလောက်ကင်နေလောက်ရတယ်အဲ့လိုလောက်တဲ့အခါမှာလည်းအခြားတိုင်းပြည်ကိုထွက်ပြီးလောက်ရတဲ့အခါမှာသူတို့ကလူကုန်မှုပြဿနာတွေနဲ့ရင်ဆိုင်ရတယ်အဲ့လိုပြဿနာတွေကိုလည်းဝိုင်းဝန်းကူညီဖြေရှင်းပြီးတော့ဆောင်ရွက်ပေးဖို့အခွင့်ဟိုအကူအညီတောင်းတော့လဲဆောင်ရွက်ပေးနိုင်မယ့်အခြေအနေမျိုးမှလည်းမရှိဘူးအဲ့တော့ခြုံပြီးတော့ပြောရမယ်ဆိုတော့ကျမတို့အမျိုးသမီးနဲ့ပတ်သက်တဲ့အခွင့်အရေးကမျိုးသမီးတွေရဲ့ကျန်းမာရေးအစသက်ဖြင့်ပေါ့နော်ပညာရေးသူတို့ရဲ့ဘဝအဲလုံခြုံရေးတွေဟာအင်တန်မှဆိုးရွားတဲ့အခြေအနေကိုရောက်နေတယ်လို့ကျမပြောလို့ရပါတယ
်အနာသိမှုကြောင့်ဘဝတွေဆုံးရှုံးပြီးအနာဂတ်ရည်မှန်းချက်အိမ်မက်တွေပြက်ခရတဲ့သူအများအများရှိတာမှအနာဂတ်မျိုးဆက်လူငယ်တွေကတော့ဆုံးရှုံးနေတာမှအဆိုးဆုံးလို့ဆိုရမှာပါလူကုန်တွေကပညာရေးစီးပွားရေးနိုင်ငံရေးကဏ္ဍတွေမှာအမျိုးသားတွေထဲနှိမ့်ကြနေတဲ့အမျိုးသမီးလူငယ်တွေဆိုရင်တော့ဆုံးရှုံးနေတာမျိုးကပိုလို့တောင်ကြီးမာတယ်လို့ဆီယနာရှင်စန့်ကြီးလှူရှားမှုတွေမှာပါဝင်ခဲ့တဲ့လူငယ်အမျိုးသမီးတက်ချွာလှူရှားသူမတ်အစတာစီနိုကပြောပါရယ
်ကျမရဲ့တကူကြီးအရဆိုလို့ရှိရင်လည်းအရင်တုန်းကဒါ PhD ဆက်ဖို့အတွက်ပါစဉ်းစားခဲ့တဲ့သူဖြစ်တယ်ဒါပေမဲ့လို့လည်းအခုချိန်မှာဆိုလို့ရှိရင်ဒါကျမအတွက်ကဒီအိမ်မက်ကိုပေါ့နော်ဟိုဖြောက်ရမလားဒါမှမဟုတ်လို့ရှိရင်လည်းဘာဆက်လုပ်ရမလဲဆိုတာအရာကတော်တော်လေးဟိုဝေဝါးတဲ့အခင်းချင်းဖြစ်တာပေါ့လေနော်ဆိုတော့အတမျိုးကျမလိုမျိုးကြုံရတဲ့လူတွေအများများရှိနေတယ်ကျမထပ်ပို့ဆိုးပြီးတော့မှခုနလိုအခင်းချင်းနေခင်းချင်းအရာပေါ့နော်အာဘာမှမပြင်ဆင်ရသေးတဲ့ကျမတို့လူငယ်မျိုးတပည့်ငယ်တွေလည်းအများများရှိပါတယ်ဒီလိုမျိုးပညာရေးမှဆိုလို့ရှိရင်လည်းကျမတို့ဟိုနေ့မတက်လိုက်ရသေးတဲ့အခြေအနေပေါ့နော်ဆုံးခန်းတိုင်မှမပြောနဲ့ကျမတို့စတာမစလိုက်ရတဲ့ကျမတို့လူငယ်တွေဒါရီကိုကျမအမတန်ဟိုမှာစိတ်မကောင်းဖြစ်ရတယ်။နောက်ပြီးတော့မှလုပ်ငန်းကျောင်းမပြီးပါရဲ့။ဒါပေမဲ့လုပ်ငန်းခွင်အတွေ့အကြုံကိုကျမတို့သူ့ရဲ့ထိုက်တဲ့တဲ့အရွယ်မှာမရလိုက်တဲ့ကျမတို့လူငယ်အမျိုးသမီးတွေပေါ့နော်။ဒါတွေကကြတော့ဟိုနောက်ပိုင်းမှာဒီလူငယ်အမျိုးသမီးဖွံ့ဖြိုးရေးကိုလုပ်တဲ့အခါမှာဆိုလို့ရှိရင်ကျမတို့အတွက်ဒါစိုးရင်ရတဲ့အခြေအနေတစ်ခုဖြစ်တယ်လို့ကျမအနေနဲ့မြင်တယ်။ဘာလို့ဆိုတော့ငိုကတဲ့ကကျမတို့အမျိုးသမီးတွေရဲ့ဒီပါဝင်ခွင့်နဲ့เนาะပညာရေးအပေါ်မှာအရေးချင်းဘလောက်ရှိနေပါစေနောက်ပြီးတော့လုပ်ငန်းကိုင်ငန်းမှာဆိုလို့ရှိရင်လည်းဘလောက်ပဲလုပ်ငန်းကိုင်ငန်းပေါ့နော်အရေးချင်းရှိရှိနဲ့လုပ်ကိုင်တတ်ပါစေအမျိုးသမီးဖြစ်ခြင်းကြောင့်မို့လို့ကျွန်တော်အနေနဲ့ဟိုရှုမြင်တဲ့အမြင်တွေကကွဲပြားနေသေးတဲ့အဖွဲ့အစည်းတွေမှာရှိနေတာပေါ့ဆိုတဲ့အတွက်ကြောင့်မို့လို့ခုနလိုကိုယ်တိုင်ကဒါအချိန်ကိုင်မဖြည့်ထားနိုင်ဘူးဆိုလို့ရှိရင်ကြုံရမယ့်ဖြစ်ရတွေကပုံများတယ်ပေါ့နော်ဆိုတဲ့အတွက်ကြောင့်ကျွန်တော်အနေနဲ့ကကြတော့ဒီလိုမျိုးကလူအများဆုံးပါဝင်နေတဲ့အသက်အရွယ် range တွေကပညာရေးကိုမပြင်ဆင်ထားနိုင်သေးတဲ့အမျိုးသမီးငယ်တွေလုပ်ငန်းကိုင်ငန်းပေါ်အတွက်ကိုဘာမှအတွေ့အကြုံမယူထားရသေးတဲ့လူတွေအတွက်ကျွမ်းအနေနဲ့တော်တော်လေးကိုစိတ်မကောင်းဖြစ်ရပါတယ်
ဒီလိုစိတ်မကောင်းစရာဆုပ်ယုပ်မှုတွေရှိခဲ့ပေမဲ့လည်းတစ်ဖက်မှာ
ွေဥဒေါ်လာရေးကနေတံမိုးမဖြတ်နိုင်တဲ့အတွေ့အကြုံတွေနဲ့ရှင်းချက်မှုတွေကိုလူငယ်တွေရခဲ့ကြပြီးဒေါ်လာရေးအောင်မြင်ဖို့ခြေလှမ်းတွေနဲ့ခွန်အားတွေဖြစ်ခဲ့တယ်လို့လည်းမန်စတာစီနော့ကပြောပါတယ်
။တို့ခုနကလူမျိုးပေါ့နော်။ကိုယ်ဆုံးယုတ်သွားတဲ့အရာတွေရှိတယ်လို့မျိုးအဲတစ်ဖက်မှာလည်းပုံပြီးတော့မှတိုးတက်လာတဲ့အရာကြီးလည်းအများကြီးရှိတယ်ပေါ့လေဆိုတော့အသက်အရွယ်နဲ့မလိုက်အောင်ကျွန်တော်တာဝန်ယူရတဲ့တာဝန်ခံရတဲ့အခြေအနေတွေမှာပို့ပြီးတော့မှကျွန်တော်စိတ်ပိုင်းဆိုင်ရာအရာပိုရင့်ကျက်သွားကြတယ်အဘဝမှာဘယ်အရာမဆိုရင်ဆိုင်သွားနိုင်ရင်ဆိုင်မယ်ဆိုတဲ့ဒီစိတ်ခွန်အားပေါ့နော်ဆိုတော့မျိုးတွေလည်းကျွန်တော်တို့ဆီမှာပို့ပြီးတော့မှပြင်ပြလာတယ်ရှိလာတယ်နောက်ပြီးတော့ဒီဘယ်လိုအခက်အခဲတွေကပဲဖြစ်ပါစေကျွန်တော်တို့အဟံအတာမဖြစ်နိုင်ဘူးဆိုတော့ဒီယုံကြည်ချက်ပေါ့နော်ဒါတွေကိုလည်းကျွန်တော်တို့အနေနဲ့ပို့ပြီးတော့မှဒါအားဖြည့်လာတယ်ဒါဆက်လက်ပြီးတော့မှရင်ဆိုင်မှုအတွက်ကိုလည်းဒီအရာတွေကအမတန်အားကောင်းတဲ့ခွန်အားလေးလို့ကျွန်မအနေနဲ့မြင်တယ်ပေါ့နော်ဒါအခုလက်ရှိအပါဝင်နေသေးတဲ့လူတွေအနေနဲ့ကလူငယ်တွေအနေနဲ့ကကြာတော့ဒါအလွယ်တကူနဲ့ပြောင်းလဲသွားနိုင်မှုကကြာတော့ပိုပြီးရခိုင်တော့နည်းသွားတယ်လို့ကျွန်မအနေနဲ့ယူဆတယ်အခုနှစ်နှစ်ကာလအတွင်းမှာဆိုလို့ရှိရင်ကျွန်မအနေနဲ့ဒါကိုပိုပြီးတော့မှယုံကြည်မှုရှိလာတယ်ဒါမဖြစ်မနေကိုဟိုတရွန်းတတိုင်လောက်သွားရမယ့်ကိစ္စလောက်ဖို့လည်းအားလုံးဟာဒါစိုင်းပြင်းနေတဲ့ကိစ္စစိတ်တက်ခိုင်မာနေပြီးဒါဖြစ်တယ်ဆိုတဲ့အရာကိုကျွန်မအနေနဲ့မြင်ရပါတယ်ဒါထင်ရှားတယ်လို့ကျွန်တော်လည်းယူဆပါတ
ယ်မြန်မာနိုင်ငံမှာဆီယနာချင်းစနစ်ကိုအပြီးတိုင်ဖယ်ရှားနိုင်တဲ့အထိလူငယ်ရီအမျိုးသမီးတွေကတော့ဆက်လက်တိုက်ပွဲဝင်နေအောင်ပါပဲလို့လည်းမန်အစတာကပြောပါတယ်ဆီယုချူရင်နှစ်နှစ်တာကြာလာပြီပဲယုံကြည်ချက်ပြတ်သွားဖို့မရှိပါဘူးလို့မဆုတစ်ကလည်းပြောပါတယ
်ယုံကြည်ချက်ကတော့ကျွန်တော်တို့ဒီယုံကြည်တဲ့နှစ်နှစ်ဆိုတဲ့တိုင်းတာကာလမှာအချိန်နေကောင်းတစ်ခုဆိုတော့အကျိုးရလက်တွေလဲကျွန်တော်တို့မြင်တွေ့နေရပြီဖြစ်တယ်ပေါ့နော်အဲဒီကျွန်တော်တို့ဘဝတွေလဲပြည့်စက်ခဲ့ရတာ ਨੇ တက်အောင်အဲကျွန်တော်တို့ဒီဟိုပေါ့နော်စူးစမ်းမယ်အဆုံးထိစူးစမ်းမယ်အဲပေါ့နော်ဒီတက်နိုင်တဲ့အထိပေါ့နော်တက်နိုင်တဲ့အထိကျွန်တော်တို့ရက်တည်သွားမယ်စူးစမ်းသွားမယ်အဲပြီးရလို့ရှိရင်ဒီအခုဆိုရင်လည်းကျမတို့လှုပ်ဆောင်နေရဆိုတာကဒီစစ်တပ်ရဲ့ထောက်တိုင်ဖြစ်တဲ့စစ်သားတွေထွက်လာအောင်လို့ပေါ့နော်အဲတစ်ဖက်တစ်လမ်းနေပြီးတော့မျိုးစုံနဲ့ကျမတို့လှုပ်ဆောင်နေတာဖြစ်တဲ့ဆိုတော့ဒီလုပ်ငန်းတွေကိုလည်းကျမတို့ဒီ2023မှာအချိန်အဟုန်မြင့်ပြီးတော့လှုပ်ဆောင်သွားဖို့အတွက်ပြင်ဆင်ဆောင်ရွက်နေပါတယ်လက်ရှိမှာလည်းလှုပ်ဆောင်နေပါတယ်ရှင့
်လက်တော်မျိုးသမီးတွေရဲ့လှုပ်ရှားမှုတွေအတန်တွေကိုအာဏာသိမ်းမှုအစောပိုင်းကာလတွေမှာတွေးကြရသလောက်ကြဲကြဲလောင်လောင်မကြားရမတွေ့ရတော့ပေမဲ့ဒါဟာအလံလိတ်သွားတာမဟုတ်ပဲလှုပ်ရှားမှုပုံစံပြောင်းသွားတာပါလို့မက်ကလေးကပြောပါတယ်
။ဟိုအတန်တိတ်တာဟာအလံလိတ်တာမဟုတ်ပါဘူး။ပြောရလို့ရှင်တော့ကျမတို့တော်လှန်ရေးအစမှကြတော့ကျမတို့မျိုးသမီးတွေဟာဘာပဲပြောဟိုအများပြည်သူဟိုတတ်မှတ်ကြတယ်လို့ပေါ့အာနှယ်တယ်ကြောက်တတ်တယ်တတိမရှိဘူးမစွန့်စားရဲဘူးလို့အများပြည်သူတတ်မှတ်ကြတယ်တတ်မှတ်ချက်တည်းကနေဖောက်ထွင်းပြီးတော့ကျမတို့ကတော်လှန်ရေးမှာဆန္ဒပြမှုတွေမှာရှေ့ဆုံးကနေရဲဝင်ရင်ဆိုင်ပြီးတော့ပြည်သူလူထုပါအကြောက်တရားမရှိဘဲနဲ့ပါလာနိုင်အောင်ကျမတို့ဆွဲဆောင်စည်းရုံးခဲ့တာဖြစ်တယ်။အခုလည်းကျမတို့အမျိုးသမီးတွေဟာအတန်တိတ်တယ်လို့ထင်ရပေမဲ့အတန်တိတ်တယ်ဆိုတော့ကျမတို့ပြောရရင်တော့ဒီလိုလူမှုစာမျက်နှာတွေပေါ်မှာပဲဖြစ်ဖြစ်နော်မီဒီယာသတင်းမီဒီယာတွေမှာပဲဖြစ်ဖြစ်တိတ်အများကြီးမတွေ့ရအောင်ဆိုတာမှန်တယ်။ဒါဟာကျမတို့ရဲ့ strategy ပြောင်းသွားတာလို့လည်းပြောလို့ရတယ်နောက်တနည်းအားကြတော့ဒီစစ်ကောင်စီရဲ့မတရားညှိမ့်နှိပ်စက်မှုတွေဟာဒီတွင်မှာနေထိုင်တဲ့သူတွေเนาะနေဆက်မှာနေထိုင်တဲ့သူတွေပါမကြံပေါ့နော်အလွတ်မပေးဘဲနဲ့ပေါ့နော်လို့ပြောနှိပ်စက်နေမှုတွေကအရင်ရက်ဆက်တဲ့အခါကြတော့ကျမတို့အမျိုးသမီးတွေအနေနဲ့လည်းတချို့ကိစ္စတွေလုပ်တဲ့အခါမှာပပနဲ့နဲ့နဲ့ပညာသားပပလုပ်ရတဲ့ကိစ္စတွေရှိတယ်ပထမပိုင်းမှာတော့ကြည်သူလူထုတွေပါဝင်လာအောင်နိုင်ငံတကာအာရုံစိုက်လာအောင်ကျမတို့ကများများပြောရတယ်ဆိုရတယ်လှုံ့ဆော်ရတယ်ပေါ့အခုနောက်ပိုင်းကြတော့တော်လှန်ရေးကာလကြာလာတဲ့အခါမှာကျမတို့ကလှုံ့ဆော်မှုတွေလုပ်ဆရာမလိုတော့ဘူးကြံတဲ့အဲနော်မူဝါဒပိုင်းနေမှာနောက်ထပ်အနာဂတ် Federal Democracy နိုင်ငံတွားဖို့အတွက်ကျမတို့အမျိုးသမီးတွေဒီထက်ပိုပြီးတော့ထက်ထက်ဝင်ပါနိုင်အောင်အတွက်ကိုကျမတို့ကတူတူတိတ်တိတ်နဲ့လှုပ်ရှားရှိတာကိုလုပ်ရတယ်အဲ့တော့ကျမဟိုချုပ်ပြီးပြောရရင်တော့အတန်တိတ်တာဟာအလံလိတ်တာမဟုတ်ပါဘူးကျမတို့အမျိုးသမီးတွေဟာသူပါဝင်တင်းပါဝင်တိုက်တဲ့နေရာတွေမှာလည်းဆက်ပြီးတော့ပါဝင်နေပါတယ်လို့ပြောချင်ပါတယ
်အမျိုးသမီးတွေအများပြားပါဝင်တဲ့ဒီနေ့ຫນွေဥဒေါ်လာရေးလူလူလှုပ်ရှားမှုတွေဟာအာဏာရှင်စနစ်အမြင့်ဖြတ်ဖို့တည်းမဟုတ်ပဲလိမ့်မိုင်းဆရာခွဲခြားဆက်ဆံမှုတွေကိုပါတပါးတည်းတိုက်ဖြတ်သွားရမယ်တော်လည်ရည်တခုဖြစ်တယ်လို့မတ်အစတာဇင်တော့ကပြောပါတယ
်ကျမတို့အခုဒီကာလကဒါခေပြောင်းတော်လည်ရည်တခုလည်းဖြစ်တယ်ခေပြောင်းတော်လည်ရည်ဆိုတာကဒီ facet ဝါဒကနေပြီးတော့ပေါ့နော် facet ဝါဒအနေရဲ့ဒီဝိဒေသလက္ခဏာတွေဖြစ်တဲ့ဒါအာဏာရှင်စနစ်တို့နော်ဘူထိန်ကျုပ်အချုပ်ကိုင်မှုစနစ်တို့ပြီးတော့စေဝါဒအစအနာရှင်စနစ်အစွန်ရောက်အမျိုးသားရင်းနဲ့ဒါဘူဇာလူတန်းစားစနစ်ဆိုတာမျိုးတွေကိုကျမတို့တပါးတိုက်ဖြစ်နေကြတာဖြစ်တယ်ဆိုတော့အမျိုးသမီးတွေကိုဖိနှိပ်ခြင်းအာ ေရာမပေးခြင်းဆိုတာကလည်းဒါဖက်ဆစ်ဝါဒရဲ့ဝိသေသလက္ခဏာတွေထဲကတစ်ခုဖြစ်တယ်။ကျွဲတကြောင်မလို့ကျွန်တော်ခေပြောင်းတော်လိုင်းရေးဒီဖက်ဆစ်ဝါဒကိုကျွန်တော်အမြင့်ဖြစ်တော်လိုင်းမယ်လို့ပြောမယ်ဆိုလို့ရှိရင်ကျွန်တော်တို့ကိုယ်တိုင်မှာရှိတယ်။ဒါလိမ်ပိုင်းဆိုင်ရာအရာခွဲခြားဆက်ဆံမှုတွေကိုကျွန်တော်အနေနဲ့ဒါတကူကြီးအရာပြောင်းလဲဖို့လိုအပ်တယ်ပေါ့နော်။အရင်ကာလတုန်းကတော့ဒါအမျိုးသမီးတွေအနေနဲ့အဲလက်စွမ်းပြဖို့အချိန်မရှိခဲ့အချိန်နေမပေးခဲ့ဘူးနော်အစွမ်းရှိရင်တောင်မှကျွန်တော်ထုတ်ဖို့ခွင့်မရှိခဲ့ဘူးဒါပေမဲ့လို့အခုချိန်မှာကကျွန်တော်လူဦးရေအရရောအခုလိုမျိုးတွန်းတက်တိုက်လောက်ရတဲ့အချိန်ကာလတွေမှာကျွန်တော်တို့အမျိုးသမီးတွေကိုဒါအမျိုးသမီးတွေလုံနိုင်စွမ်းကိုအရင်လိုဟိုဖယ်ချင်ထားလို့မရတော့ဘူးနော်ဆိုတော့ကြောင့်မလို့အမျိုးသမီးအနေနဲ့ကလည်းအခုချိန်မှာကျွန်တော်တို့ရဲ့လုံနိုင်စွမ်းကိုအာကိုပေါ့နော်မနှိမ်ချလိုက်ပဲနဲ့ဒါကိုလုံနိုင်တဲ့များကိုစွမ်းကုန်ပါဝင်မှာဒီရကတနည်းအားဖြင့်ဒီအမျိုးသမီးတွေရဲ့ဟိုပါဝင်မှုကိုအမျိုးအဒီကျမတို့ရဲ့လူအခွင့်အစည်းရနေပြီးတော့မှာပေါ့နော်ဒါလက်သင့်ခံလာအောင်နောက်ပြီးတော့မှာအာ normalize ဖြစ်တာပေါ့နော်ပုံမှန်အနေအထားတစ်ခုဖြစ်အောင်လို့ကျမတို့ကဒါစိတ်ဝင်နေတာဖြစ်တယ်ဒီတော့ကြောင့်မလို့ကိုယ့်ရဲ့ပါဝင်မှုကိုလုံးဝကိုမလျှော့ချလိုက်ပါနဲ့နောက်ပြီးတော့မှာတခြားကျမတို့အမျိုးသားတွေအနေနဲ့လည်းဒါနော်အမျိုးသမီးတွေရဲ့ပါဝင်မှုကိုဖယ်ကျင်ထားတာကဒါတစ်ဖက်ကကိုယ့်ရဲ့လုံနိုင်စွမ်းရည်တွေကိုရှော့ချလိုက်တာနဲ့အတူတူပဲအဲကိုအောင်မြင်နိုင်တဲ့လောက်ကိုအောင်မြင်ခွင့်မပေးလိုက်တာနဲ့အတူတူပဲဒီတော့ကြောင့်မလို့အမျိုးသမီးတွေရဲ့ပါဝင်ခွင့်ကိုလည်းကျွန်တော်အစွမ်းကုန်မြင့်တင်ကြဖို့အတွက်ဒီနေ့နေ့တိုက်တော့ပါတယ
်ဒီကနေ့အာဏာရှင်ဆန့်ကျင်လှုပ်ရှားမှုတွေမှာပြည်သူလူထုရဲ့ပူပေါင်းပါဝင်မှုအားဟာဘယ်တော့မှနဲ့မတူအောင်အရှိန်အဟုန်ကောင်းခဲ့တယ်လို့ပဲဒီလိုလူထုလို့ဆိုတဲ့နေရာမှာထက်ဝက်သောလူကြီးကအမျိုးသမီးတွေဖြစ်တယ်ဆိုတာကိုလည်းမှတ်ထားလို့မရပါဘူးဒါကြောင့်လူလူရဲ့ပူပေါင်းပါဝင်မှုလို့ပြောရင်အမျိုးသမီးတွေရဲ့ပူပေါင်းပါဝင်မှုကိုလစ်လူရှုထားလို့မရနိုင်ဘူးဆိုတာကိုတင်ပြရင်းနဲ့ပဲဒီသတင်းမှအမျိုးသမီးကဏ္ဍကိုဒီမှာပဲရနာဝင်ပြုပါရှင်ကျမခင်ပြူထွေးပါရှင
်စစ်တပ်အာဏာသိမ်းပြီးတော့နှစ်နှစ်အကြာမြန်မာနိုင်ငံမှာအမျိုးသမီးခွင့်ရေးပါဝင်လူခွင့်ရေးအခြေအနေတွေအဖက်ဖက်ကနေဆုတ်ယုတ်ကြဆင်းလာခဲ့တဲ့အခြေအနေတွေကိုစူးစိပြီးတော့ဒီသတင်းမဲ့ရဲ့အမျိုးသမီးခန္ဓာအထူးအစီအစဉ်မှာမက်ခင်ဖြူထွေးတင်ဆက်ပေးခဲ့တာဖြစ်ပါတယ်ရှင်။အခုဆက်ပြီးတော့သိပ္ပံနဲ့နှီးပညာခန္ဓာကိုတင်ဆက်ပေးကြပါတယ်။ဒီသတင်းမဲ့မှာတော့အာဏာသိမ်းနှစ်နှစ်ပြည့်အထူးအစီအစဉ်ဖြစ်နေစစ်ဆိုးရလက်အောက်နှစ်နှစ်အတွင်းသိပ္ပံဆိုင်ရာအပြောင်းအလဲများဆိုတဲ့ခေါင်းစဉ်နဲ့တင်ပြပေးထားပါတယ်။မြန်မာနိုင်ငံမှာအယက်သားဆိုးရလက်ထက်တုန်းကတိုးတက်ဆပြူလာတဲ့သိပ္ပံနဲ့နှီးပညာခန္ဓာဟာလွန်ခဲ့တဲ့နှစ်နှစ်စစ်တပ်အာဏာသိမ်းခဲ့ပြီးတဲ့နောက်မှာတန့်သွားတဲ့အပြင်အထူးသဖြင့်ရေနံနဲ့တွင်းထွက်ကဏ္ဍတဘာဝဘေးအန္တရာယ်နဲ့စွမ်းအင်ဆိုင်ရာတွေမှာဆုတ်ယုတ်မှုတွေမြင်လာရတယ်လို့ဂျပန်အန်နဝါသိပ္ပံနဲ့နှီးပညာဌာနကဒေါက်တာမိုးကျော်သူကပြောပါရယ်အာနာသိန်းကာလာနှစ်နှစ်အတွင်းတွေ့ကြုံလာရတဲ့အပြောင်းလဲတွေကိုဒေါခင်မျိုးသက်ကဒီသတင်းပတ်ရဲ့သိပ္ပံနဲ့နှီးပညာအစီအစဉ်မှာမေးမြန်းတင်ပြထားပါရယ်ရှင်
ဒီ2023ခုနှစ်ဒီ February 1ရက်နေ့ဆိုလို့ရှင်မြန်မာနိုင်ငံမှာစစ်တပ်အာဏာသိမ်းတဲ့နှစ်နှစ်ပြည့်တဲ့နေ့ပေါ့ဒီနှစ်နှစ်ပြည့်တဲ့အချိန်မှာသိပ္ပံနဲ့သူတေသနာဆိုင်ရာဘက်ကိုကြည့်လို့ရှင်ပေါ့နော်တိုးတက်မှုတွေဆုပ်ယုပ်မှုတွေဘာတွေများရှိတယ်ဒေါက်တာမိုးကျော်သူနည်းနည်းသုံးသပ်ပြပေးပ
ါဟုတ်ကဲ့ခင်ဗျာပထမပေါ့နော်ကျွန်တော်ဒီနှစ်နှစ်အတွင်းမှာပါလေဘယ်လိုပြောင်းလဲသွားလဲဆိုတဲ့ခါလေးကိုနည်းနည်းမိတ်ဆက်ဖြစ်ပါတယ်အဲ့ဒါတော့ပါလဲဆိုတော့ကျွန်တော်တို့ကဒီ1962ကနေ2011ခုနှစ်ဒီနှစ်ပေါင်း50တောင်မှအမှောင်ခေကြီးတဲ့မှာပေါ့နော်ဟိုနေခဲ့ရတာပြီးတော့မှရုပ်တရက်ကြီး2012ခုနှစ်မှာဖွင့်ပေးလိုက်တဲ့ဥစ္စာ10နှစ်ချီသွားတယ်ပေါ့အဲ့10နှစ်အတွင်းမှာကျွန်တော်တို့ဒီဒီမိုကရေစီရဲ့အရသာလေးကိုအမြင့်ဆန်းနေနဲ့ရရှိခဲ့တယ်အဲ့အချိန်အတွင်းမှာပဲတက္ကပါလုံးကဝင်လာတဲ့ဒီဒီပါအကူအညီတွေနဲ့ပူးတွဲဆောင်ရွက်မှုတွေကြောင့်ဆိုရင်ကျွန်တော်တို့သူတေသနာသမားအနေနဲ့ဆိုရင်အဓိကလိုချင်တဲ့အပါလေဆိုတော့အချက်လက်တွေပေါ့နော်1950တည်းမှာဘာတွေမှားခဲ့တယ်ဘယ်လိုအခြေအနေရောက်နေလဲဆိုတဲ့အချက်လက်တွေကအရန်ကောင်းတဲ့ဟာရလာတော့အဲ2019လောက်မှာကျွန်တော်တို့စပြီးတော့ပြီးရှည်ဆက်ပြီးတော့ကောင်းအောင်ပိုကောင်းအောင်ဘယ်လိုလုပ်ကြမယ်ဆိုတဲ့လမ်းကြောင်းတွေစပြီးပြင်လာတဲ့အခြေအနေမှာမှအာဏာသိမ်းတဲ့ဟာဖြစ်သွားတာဆိုတော့လေအဲ့တော့ပြောရရင်ကတော့တကယ့်ကိုအရှိန်ကောင်းတဲ့အစတဲ့အချိန်လေးမှာကျွန်တော်တို့ကအကုန်အဆုံယုတ်လမ်းဟောင်းကိုပြန်သွားပြီးတော့နောက်ပြန်လျှောက်တယ်ဆိုတော့အခြေအနေမျိုးဖြစ်သွားတာပေါ့နော်အဲ့လိုဖြစ်သွားတာပါဟုတ်ကဲ့
ဟုတ်ဒါတော့တိုးတက်မဲ့ဟာလေးရိုက်အချိုးခံရတဲ့သဘောပေါ့နော
်မှန်ပါတယ်ခင်ဗျဟု
တ်ဆိုတော့ဂန္ဓာအနေနဲ့ခွဲပြီးတော့ကြည့်မယ်ဆိုလို့ရှိရင်ပထမဝင်းပေါ့နော်မြန်မာနိုင်ငံကတွင်းထွက်တင်ရန်ဇာတာပေါ်တဲ့နိုင်ငံမှာဆိုတော့ဒီဂန္ဓာဘက်မှာပေါ့နော်ဒီဟိုဆုပ်ယုတ်မှုအခြေအနေပေါ့နော်ဒီပြောင်းလဲမှုအခြေအနေနည်းနည်းပြောပြပေးပါ
ဟုတ်ကဲ့ခင်ဗျာကျွန်တော်ဒီ2016လောက်ကနေစပြီးတော့2019ပေါ့နော်အဲ့ဒီတွင်မှာကျွန်တော်တို့ဒီပါအဖွဲ့အစည်းတွေကြွန့်ကျင်သူတွေရဲ့ရှာဖွေစုဆောင် ထုတ်လာတဲ့အချက်လက်တွေကိုကြည့်ပြီးရဲ့နောက်မှာကျွန်တော်တို့ဘာတွေပြင်ရမယ်ဆိုတဲ့ဟာရဲ့လက်ရှိအခြေအနေတွေတေချာပြီးသွားတယ်ပေါ့နော်အဲ့တော့ခုနကပြောတဲ့ဒီသဘောပြန်စားတာပစ္စည်းကြီးအထူးသဖြင့်စွိုင်းပေါ့နော်စွိုင်းကန်လာတယ်နောက်ပြီးတော့ဒီပင်လယ်ပိုင်းမှာပေါ့နော်ဒီကန်လွန်အပိုင်းမှာရှိတဲ့အခြေအနေတွေကဘာတွေလဲဆိုတာကြည့်လိုက်တဲ့အခါကျတော့အဓိကကကျွန်တော်တို့ဒီလိုသဘောဝစွိုင်းရည်တွေထုတ်လို့ပို့ဆိုရင်ပရမအဆင့်ကကျွန်တော်တို့ကတိုင်းထွာမြေပုံထုတ်ရတယ်ဆိုတဲ့အဆင့်မှာအဲ့ဒီအဆင့်မှာကိုပဲကျွန်တော်တို့ကကုန်းပေါ်မှာက90ရာခိုင်နှုန်းကျော်ကျော်လေးပဲပြီးခဲ့သေးတယ်။တန်တာတွေကပြီးတယ်လို့လို့မပြီးတယ်လို့လို့ねတကယ်ကြတော့သုံးလို့မရတဲ့အချက်လေးတွေဖြစ်နေတယ်။ကန်းလွန်ကတော့ပြောမနေနဲ့ပေါ့နော်။ရေနံရှာထားတာလွင်ကျန်တဲ့အပိုင်းတွေကိုကျွန်တော်တို့ဘာမှအသေးချမပြီးဆိုတဲ့အပိုင်းအဲ့ဘိုင်းတွေကိုကျွန်တော်ပြန်ပြီးစရအောင်ဆိုပြီး2019ကိုဗစ်ကာလအတွင်းမှာတော့ကျွန်တော်တို့တွေတက်တက်ကြွကြွเนาะပြင်ဆင်ခဲ့ကြတာပေါ့เนาะပြီးတော့ဒီပအဲဘယ်လိုခေါ်မလဲပြည်တွင်းကဘာနာငွေကိုမသုံးမင်းနဲ့ဒီပအကူအညီတက်တက်နဲ့ပဲပွားနိုင်အောင်ဆိုတဲ့အခြေအနေမျိုးတွေလောက်လာခဲ့တဲ့ဥစားတွေပေါ့เนาะဆိုတော့အဲ့ဒါတွေကအကုန်လုံးအခုဆိုရင်ရပ်သွားတဲ့ဆိုတဲ့သဘောကနောက်ထပ်4နှစ်5နှစ်ကိုပြန်နောက်ဆုတ်သွားလဲဆိုတော့ပြောချင်တာပြီးတော့ energy ကဏ္ဍမှာဆိုရင်အခုဒီ swine ကဏ္ဍမှာဆိုရင်ကျွန်တော်တို့တိုင်းပြည်တိုးတက်တာနဲ့ဒီ classic swan အရန်ကိုရေးပြီးရဲ့ classic swan အရပို့ဆိုရင်ကျွန်တော်တို့သဘောကတန်ငွေနဲ့ရေနံရရှိဖို့အရင်ကြီးကြည့်ဆိုတဲ့အပိုင်းတွေမှာဆိုရင်ကျွန်တော်ပုံနေနဲ့ပြထားတဲ့ဥစ္စာတွေရှိပါတယ်။2021ခုနှစ်ကနေစပြီးကျွန်တော်တို့ဒီနောက်အတလက်ထက်ကရှိခဲ့တဲ့ကန်းလုံကဘယ်လိုခေါ်မလဲ။တဘာဝတန်ငွေတိုက်ကြီးတွေပေါ့နော်။ရဲတကွန်ဇောတိကယရနာဆိုတဲ့ဟာတွေကကျွန်တော်အစဉ်တိုင်းမဲ့အခုအထွက်တွေကကြာလာ။ကျွန်တော်2025 2028ဆိုအရန်ကိုဆိုးလာမယ်အခြေအနေဆိုအစားထိုးဖို့အတွက်အတစ်ကမလုံနိုင်တဲ့အခြေအနေမှာအဟောင်းနေရာဆိုစပြီးဆိုးရွားလာပြီဆိုတဲ့ဥစ္စာရဲ့ပင်လယ်ထဲမှာရှိနေတဲ့ဒီသဘောဝပြန်စားတာပေါ့နော်ဒီသာတတုနဲ့ပတ်သက်တဲ့ဟာတွေကအခုမှစပြီးရှာဖို့မယ်ဆိုရင်တကယ်ထုတ်နိုင်မယ်ဆိုတော့နောက်10နှစ်နောက်15နှစ်ဖြစ်မှာဆိုတဲ့အခြေအနေမျိုးတွေပါဆိုတော့အကုန်လုံးနောက်ပို့ဆိုပ
ါဆိုတော့ဒီလိုအခြေအနေမျိုးမှာပေါ့နော်ဟိုပြန်ပြင်းပြင်းဆွမ်းရင်လည်းပတ်သက်ပြီးတော့ဒီပြန်ပြင်းပြင်းဆွမ်းရင်လည်းအခုမှမြန်မာနိုင်ငံမှာပေါ့နော်အစပြုခါစားလေးရှိပါတယ်မနေဆွမ်းရင်တုံးလာတော့ဒီလေနဲ့ပတ်သက်ပြီးတော့ဒီလိုလုံနေတဲ့အခြေအနေမျိုးမှာအနာသိန်းနာပေါ်လာတယ်ဆိုတော့ဒီအပိုင်းလေးကိုနည်းနည်းပြောပြပေးပါဦးအခြေအနေပေါ့နော်လက်ရှိအခြေအနေမှာဘယ်လိုများဖြစ်နေပါလဲ
ဟုတ်ကဲ့ခင်ဗျာဆိုလာကပြောခုနပြောတဲ့အတိုင်းပါပဲတကယ်ကို NLD ဆိုရလက်ထက်မှာစံတတ်တဲ့ဥစ္စာတော်တော်လေးကိုအောင်မြင်သွားတယ်အခုလည်းဆက်ပြီးလုပ်နေလို့ဒီနေ့နေမှာရေးနေပေါ့နော်ဒါပေမဲ့လက်တိတ်ထိုး project တွေဖြစ်လာမယ်လက်တိတ်ထိုးပြီးရောဟိုခွဲဝေယူကြတယ်ဆိုတဲ့အခြေအနေမျိုးတွေဖြစ်လာမယ်ဆိုတော့ဒီလူကတော့နင့်နာမှာပဲပေါ့နော်ကုန်ကြဘယ်လိုခေါ်မလဲ။ကုန်ကြတဲ့တလောက်တကူပို့ပြီးကုန်ကြပြီးတော့မှလက်စစ်ဆောင်အားရရှိမယ်ဆိုတဲ့အခြေအနေမျိုးတွေဖြစ်လာမှာ။ဆိုလာကတော့ဦးစမ်းသတ်ပြီးတော့တဲ့ကျွန်တော်တို့တိုးချက်ဖို့အဆင့်။ဒုတိယနဲ့တတိယပေါ့နော်။ဒီလေကနေရတဲ့ swine in ဆိုတဲ့ဥစ္စာကကျွန်တော်တို့လည်းနှစ်နဲ့ချီပြီးတော့ဘယ်လိုခေါ်မလဲ။ဘယ်နေရာကအကောင်းဆုံးလဲ။ဘယ်လောက်ထိတွက်ချေခိုင်မလဲဆိုတာစမ်းသတ်တဲ့အဆင့်ကိုကျွန်တော်တို့မအောင်မြင်မရောက်နိုင်သေးဘူးဆိုတော့အဲ့ဟာကိုပြန်ပြီးတော့စဖို့ကအခုက၄-၅နှစ်နောက်ဆုတ်သွားပြီ။ဆိုတော့ပြောရရင်တော့တကယ်ဒီမှာငိမ့်နေစတင်မှုဆိုတဲ့ဥစ္စာက10နှစ်ကျော်ကျော်လောက်ကိုကျွန်တော်ကနောက်ဆုတ်သွားမယ့်အခြေအနေမျိုးပေါ့နော်ဆိုတော့အဲ့တော့ဘာဖြစ်မလဲဆိုတော့ပြည်သူတွေနင်းနာမှာကချက်ချင်းပြီးရင်ဘာဖြစ်ကဘာနဲ့ချီပြီးတော့ကုလသမဂ္ဂသွားနေတဲ့ဒီကာဗွန်နျူထရယ်ဆိုတဲ့ကိစ္စစီမံကိန်းတွေကိစ္စတွေမှာကျွန်တော်တို့အကုန်လုံးနောက်ဆုတ်သွားတဲ့အတွက်ကြောင့်မလို့ဘယ်လိုဖြစ်လာမယ်ဆိုတာမှန်းလို့တော့မရတဲ့အခြေအနေမျိုးပေါ့နော်ကျွန်တော်တို့ကလိုက်ပြီးမလုပ်နိုင်ဘူးဆိုတဲ့အခြေအနေဖြစ်ပါမယ်နောက်ပြီးတော့ဒီဂျပန်နိုင်ငံလို G7 နိုင်ငံတွေကပေးနေတဲ့အထူးအခွင့်အရေးပေါ့နော်ကျွန်တော်တို့အခုလိုအချိန်မှာတိုင်းထောင်မှုတွေအတွက်ကိုစာပေတွေပဲလုပ်မယ်ဆိုရင်တို့ကအကူအညီပေးတယ်နိပညာပေးတယ်ဆက်စီမံကိန်းညာလဲကျွန်တော်တို့ပြန်ပြီးတော့ငြိမ်းချမ်းပြီးစတဲ့အချိန်မှာဒါတွေအကုန်လုံးလက်လွတ်သွားတဲ့အချိန်ဖြစ်နိုင်ပါတယ်
ဆိုတော့ဒီအတွင်းမှာပဲပေါ့နော်ဒီတဘာဝဘေးအန္တရာယ်နဲ့ပတ်သက်ပြီးတော့လည်းဒီငြိမ်းချမ်းလောက်တာအစပြုဗမာနိုင်ငံကတကယ်ငြိမ်းချမ်းတန်းခံတက်နိုင်တဲ့အန္တရာယ်ရှိတဲ့နေရာပေါ့နော်ဒီငြိမ်းချမ်းအစပြီးတော့တဘာဝဘေးတခြားဒီဟိုပေါ့နော်ရေကြီးတာတို့ဟိုမြေပြိုတာတို့ဒီကိစ္စတွေရောအကုန်လုံးလှုပ်လက်စတွေပါဆိုတော့ဒါရင်လက်ခုတက်နေတယ်လို့ဟိုပြောလို့ရတာရှင
်ဟုတ်ပါတယ်ရပါတယ်တက်နေတယ်ပြောရရင်ပြောဘယ်လိုခေါ်မလဲကဘာကြီးကရက်နေတာမဟုတ်ဘူးလေတကဘာလုံးကယူနေတဲ့အချိန်အထူးသဖြင့် Ukraine မှာလည်းစစ်ပွဲဖြစ်နေတဲ့ကြောင့်မလို့ဒီ globalization ဆိုတဲ့ဟာကြီးနောက်ဆုတ်လာတဲ့အတွက်ကြောင့်မလို့ဟိုအရင်ကရှားခဲ့ပြီးတဲ့ဒီပအကူကြီးတို့လက်တွဲလှုပ်ဆောင်လာတယ်ဆိုတဲ့အခြေအနေတွေအကုန်လုံးကအញ្ញံကိုဖြစ်ခဲ့သွားတဲ့အခြေအနေမှာဘယ်လိုခေါ်မလဲကျွန်တော်တို့ကတခုခုကိုဆက်မလုပ်ဖြစ်ဘူးဆိုရင်ဒါတော့ရက်နေရဆိုတာအဲ့ကောနောက်ဆုတ်သွားတယ်လို့ပြောလို့ရတာပေါ့နော်။နောက်ပြီးသဘောဘေးရနေဆိုပဲရှင်ပေါ်လာမှာဆိုတလုံးကပြောလို့မရဘူး။အဲ့တော့ငလျင်ကလည်းအရေးကြီးတာမှန်ပါလေ။ငလျင်အတွက်ကိုကျွန်တော်တော်တော်လေးကိုလုံနိုင်တဲ့အခြေအနေရှိပြီမဲ့တိုးတက်မှုကအများကြီးဆက်လုပ်ကြအများကြီးကြံနေပြည်တယ်ပေါ့နော်။အဲ့လိုအခြေအနေမှာကိုပဲပြောရရင်တော့ဒီဒေါ်လာ5သန်းတဲ့ project တခုဆိုတော့ပြည့်စုံလုံးဝကိုပြတ်တဲ့အခြေအနေလောက်ရှိလို့ရောက်သွားတဲ့ဟာမျိုးပေါ့နော်။အာနာသိမ့်လိုက်တဲ့အတွက်ကြောင့်အဲ့လိုအခြေအနေမျိုးမှာပဲကျွန်တော်ဘာဖြစ်လာလဲဆိုရေကြီးတယ်ဆိုတဲ့ဥစ္စာရေ cyclone နေရဲ့ကြောင့်မုန်တိုင်းတွေဝင်လာမဲ့ဥစ္စာတွေအခုတစ်ကမ္ဘာလုံးမှာရာသီဥတုကဖောက်ပြန်နေတော့မဟုတ်ဘူးပေါ့နော်ပုံမှန်ပုံမှန်မှုတဲ့ရာသီဥတုအခြေအနေမျိုးတွေကျွန်တော်အခုချိန်ကြီးဂျန်ငယ်1150တိမမကြုံခဲ့ရဘူးလေရာသီဥတုဆိုးဝါးမှုတွေကတိရှိမှာ ကြုံလာတော့မယ်ဆိုတော့အဲ့ဒါအတွက်ပြင်ဆင်မှုဆိုတော့ငကိုရီကကျွန်တော်တို့မှာအခြေအနေအပြည့်အစုံဆိုးဝါးမှုအများကြီးရှိခဲ့တဲ့နိုင်ငံတစ်ခုနဲ့ပိုပြီးဆိုးဝါးတဲ့အခြေအနေမျိုးတွေဘယ်ကောင်ကြိုတင်ပြင်ဆင်ဖို့တော့ခက်ခဲတဲ့အခြေအနေမျိုးတွေနဲ့ကြုံလာမှအတွက်ဆုံးရှုံးတာတွေကတော့ဘယ်လိုမှကိုမှန်းလို့မရဘူးပေါ့နော်ကျွန်တော်ပြောရရင်တော့ဒေါ်လာတန်ပေါင်းရာနဲ့ချီထောင်နဲ့ချီပြီးတော့ကိုပုံကြနိုင်တယ်ဖြစ်လာခဲ့ဆိုတဲ့အခြေအနေမျိုးတွေပ
ါဘောနော်ဒီလိုအခြေအနေမျိုးမှာပဲဒီမြန်မာနိုင်ငံမှာတကယ်ထူးထူးခြားခြားပေါ့နော်ပရင်နဲ့ပတ်သက်ပြီးတော့ထွက်ပါတယ်ဆိုတော့ဒီပရင်နဲ့ပတ်သက်တဲ့စတင်းတွေကတော့တော်တော်လေးဒီနှစ်ပိုင်းတွင်းမှာပဲတော်တော်များများတွေ့လာပါတယ်ဆိုတော့ဒီပရင်နဲ့ပတ်သက်ပြီးတော့ဒီလိုမျိုးသူ့ဟိုသူ့တည်တနာတွေလုပ်နေတာတိုးတက်မှုမရှိဘူးလား
ပရင်ကလေဟုတ်ပါတယ်ဒီသိပ္ပံနည်းပညာရဲ့နောက်မြန်မာနိုင်ငံသူ့တည်တနာနဲ့ပတ်သက်ပြီးအရန်ကိုစိတ်ဝင်စားတဲ့ပြောရရင်တော့စိတ်မကောင်းစရာပေါ့နော်ဝန်းနေစရာစိတ်မကောင်းစရာဥပမာတစ်ခုပါပဲဘာလို့လဲဆိုတော့တရုတ်နိုင်ငံမှာဒီပရင်နဲ့ပတ်သက်တဲ့ဒုက္ခမှုတွေအကုန်လုံးရပ်တန့်သွားတဲ့အချိန်မှာတရုတ်နိုင်ငံရဲ့စီးပွားရေးတိုးတက်မှုနဲ့ဒီတရုတ်သူတည်တီးတွေအတွက်ကိုအစိုးရပေးတဲ့ထောက်ပံ့ကြီးတွေအများကြီးလာတဲ့အချိန်မှာသူတို့ကနေဆက်လေးကြော်ပြီးအသာလေးဝင်လာပြီးတော့ဒီတရားမဝင်ဈေးကွက်မှာဝင်ပြီးတော့သူတို့မှာရှိတဲ့သူတည်တနာရံပုံငွေနဲ့လောလောကူဝယ်သွားလို့ရတဲ့ဟာသူတို့အတွက်ကိုအရန်ကိုတန်ဖိုးရှိတဲ့စာလက်ဟိုဘယ်လိုကောင်သူတည်တနာစာလမ်းတွေဖြစ်တာပေါ့နော်အဲ့တော့ပြန်ပြီးကြည့်လိုက်မယ်ဆိုရင်ဒီ2015ခုနှစ်14ခုနှစ်လောက်ကနေစပြီးမြန်မာနိုင်ငံကပရင်ဆိုတဲ့စာလမ်းတွေရာနဲ့ကြည့်အရင်က10ခန်းတော့မရှိခဲ့တဲ့သူတည်တနာစာလမ်းရာ300 400ဒီ20ထွက်လာတဲ့အချိန်မှာသူတည်တနာတွေကအရန်ကိုဘယ်လိုကောင်လဲအဆင့်မြင့်ကောင်မှအကောင်းဆုံးဆိုတဲ့ဂျာနယ်ကြီးမှာထွက်လာတဲ့အချိန်မှာအဲ့ဒီသူတည်တနာစာလမ်းမှာအတူကြွေးရတဲ့မြန်မာသူတည်တီးရ300ကျော်400မှာမြန်မာသူတွေ3ယောက်တော့မပါဘူးဆိုတဲ့အခြေအနေမျိုးအရန်ကိုဝင်နေဖို့ကောင်းတယ်ပြီးတော့မှတခါသူတို့မေးမြန်းထားတာရကြည့်မဆိုရင်ဒီပရင်းတွေလုံနေလုတ်ွက်တွေကိုမြန်မာသူတွေတွေကိုလုံးဝဝင်ခွင့်မပေးဘူးစစ်တပ်ကပဲအကုန်လုံးချုပ်ကင်ထားတယ်စစ်တပ်ကသူတို့ဆက်နွယ်သူတွေပုံမနေတွေကပဲလုတ်ကင်နေတရုတ်တွေကတော့ဒါသူတို့ကဈေးကြီးပေးပြီးဝယ်တဲ့အခြေအနေမျိုးပေါ့နော်ပြီးတော့ကူတွဲလုတ်ကင်မှုသူတွေကလုတ်ဖို့အတွက်ပြပနဲ့မြန်မာသူတွေတည်နေတဲ့အစိုးရခွင့်ပြုချက်တောင်းတယ်ခွင့်ပြုချက်လုံးဝမပေးဘူးဆိုတဲ့အခြေအနေမျိုးတွေဆိုအရန်ကိုဝင်နေဖို့ကောင်းတဲ့အခြေအနေပါဒီအခြေအနေအားလုံးကကျွန်တော်ထင်ပါတယ်ဖက်ဒရယ်စနစ်မှာတော့အကုန်လုံးပြောင်းလဲပြီးတော့မြန်မာသူတွေတွေအခွင့်အလမ်းကောင်းကြီးဖြစ်လာအောင
်ကျေးဇူးအများကြီးတင်ပါတယ်ဒေါက်တာမိုးဆော
်ဟုတ်ကဲ့ပ
ါဆစ်ဆိုရလက်အောင်နှစ်နှစ်အတွင်းသိပ္ပံဆိုင်ရာအပြောင်းလဲများဆိုတဲ့ခေါင်းစဉ်နဲ့တင်ပြသွားတဲ့ဒေါခင်မျိုးသက်ရဲ့သိပ္ပံနဲ့နှီးပညာကဏ္ဍနားဆင်ခဲ့ရတာဖြစ်ပါတယ်ရှင်။ဒီကနေ့ညရဲ့အပတ်စဉ်ကဏ္ဍအစီအစဉ်တွေကတော့ဒီလောက်ပါပဲ။ဒီညမှာထုတ်လွှင့်ပေးခဲ့တဲ့အပတ်စဉ်အစီအစဉ်တွေကိုမနေ့ပြန်စနေမနက်ခင်းမှာလဲတစ်လှည့်ပြန်ပြီးထုတ်လွှင့်ပေးမှာမို့စောင့်မျှော်နားဆင်နိုင်ပါတယ်။အခုကြံနေသေးတဲ့ချိန်မှာတော့နောက်ဆုံးရသတင်းချင်းချုပ်ကိုမက်ခင်ဖြူထွေးကတစ်လှည့်ပြောပြပေးပါမယ်ရှင်။
စစ်ကောင်စီတပ်တွေနဲ့ပြည်သူ့ကာကွယ်ရေး PDF ပူးပေါင်းတပ်တွေတိုက်ပွဲဖြစ်နေတဲ့စကိုင်းတိုင်းဟ ோம் လင်းမြို့နယ်ရွှေပြည်အေးမြို့တင်နာမှာစစ်တပ်ရဲ့ဟဲ့ရင်တစင်းကိုပစ်ချနိုင်ခဲ့တယ်လို့ NUG မြို့သားညီညွတ်ရေးအစိုးရကာကွယ်ရေးဝန်ကြီးဌာနကသတင်းထုတ်ပြန်ပါတယ်။စစ်ကူလာချတဲ့စစ်ရဲ့ဟဲ့ရင်၄စင်းတဲကတစင်းကိုပစ်ချခဲ့တာလို့ဟ ோம் လင်းဒေသခံတယောက်ကပြောပါတယ်။ဒေသခံပြည်သူ့ကာကွယ်ရေးတပ်ဖွဲ့တွေနဲ့မဟာမိတ်တပ်ပေါင်းစုတွေကရဟတ်ရင်ပြတ်ချအောင်တိုက်ခိုက်နိုင်ခဲ့တာဆိုပြီးတော့ NUG ကာကွယ်ရေးဌာနထုတ်ပြန်ချက်မှာဖော်ပြထားတာပါ။အဲ့ဒီတိုက်ပွဲအတွင်းမှာပြည်သူ့ကာကွယ်ရေးရဲဘော်နှစ်ဦးကြာဆုံးခဲ့တယ်လို့လည်းထုတ်ပြန်ချက်မှာဖော်ပြထားပါတယ်။အင်ဒိုနီးရှားနိုင်ငံဂျကာတာမြို့မှာကျင်းပတဲ့ ASEAN ရှေ့တောင်အာရှနိုင်ငံသားရေးဝန်ကြီးတွေရဲ့ညှိနှိုင်းစည်းဝေးပထမနေ့မှာတော့မြန်မာအရေးကိုအဓိကထားဆွေးနွေးကြပါတယ်။မြန်မာနိုင်ငံရဲ့အကြက်တဲ့ကိစ္စအဓိကအလေးထားဆွေးနွေးခဲ့တဲ့ဆိုတာကိုအင်ဒိုနီးရှားနိုင်ငံသားရေးဝန်ကြီးရက်နိုမာဆူရီကအစည်းအဝေးအစပိုင်းမှာပဲဒီသတင်းတောက်တွေကိုပြောကြားသွားပါတယ်။မြမရေးကိစ္စကိုမိသားစုတွေလိုပြောစရာရှိတာကိုပွန့်ပွန့်လင်းလင်းနဲ့ထဲထဲဝင်ဝင်ပြောဆိုဆွေးနွေးဖို့အတွက်ရည်ရွယ်ချင်းပတဲ့အစည်းအဝေးဖြစ်တဲ့ဆိုတာနဲ့အာဆီယံလက်ချောက်ဥက္ကဋ္ဌအနေနဲ့အာဆီယံနဲ့အင်ဒိုနီးရှားနိုင်ငံကဒီမြမအရေးကိုဘယ်လိုချင်းကပ်ကင်တွယ်သွားမလဲဆိုတာကိုသူတင်ပြခဲ့တဲ့ဆိုတာရဲ့နောက်အာဆီယံဘုံသဘောတူညီချက်၅ရက်ကိုအတိအကလက်ခံထားပြီးတော့ဆောင်ရွက်သွားမယ့်အကြောင်းတွေကိုအင်ဒိုနီးရှားနိုင်ငံသားရေးဝန်ကြီးကပြောဆိုသွားခဲ့ပါတယ်။အမေရိကန်ပြည်ထောင်စုမြောက်ပိုင်းဒေသတွေမှာတော့မကြုံစဖူးကြုံရတဲ့အရေးလိုင်းကြောင့်တချို့နေရာတွေမှာအပူချိန်ကရေခဲမဲ့အောက်100ဒီဂရီဖာရင်ဟိုက်နီးပါးအထိကျဆင်းနေတာမို့ NEA ပေးတဲ့3ပေးချက်တွေထုတ်ပြန်ထားပါတယ်ရှင်။
2023ခုနှစ်ဖေဖော်ဝါရီလ3ရက်တောက်ကြညရဲ့နောက်ဆုံးရသတင်းချင်းချုပ်ကိုမက်ခင်ဖြူထွေးကပြောပြပေးခဲ့တာဖြစ်ပါတယ်ရှင်။ဒီညရဲ့အစီအစဉ်ထုတ်လို့ရမှုကကိုရန်နိုင်ဖြစ်ပါတယ်။ဆပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ Cedric Franklin နဲ့ PJ Elliot တို့ဖြစ်ပါတယ်။ကျွန်မကစုမော်မှာဒီညအစီအစဉ်တွေကိုတာဝန်ယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်။ VOE ကိုနားတော်တာဆင်ခဲ့တဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ်။တော်ရရှင်များနဲ့တကွမြမပြည်သူပြည်သားအလုံးဘေးပရာဝေးကွာလို့စိတ်ချမ်းသာကိုကြမ်းမာကြပြီးလိုတဲ့ဆန္ဒတွေပြကြပါစေရှင်။
This program has come to you from the Voice of America, Washington.